Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် March 16ရက်နေ့စနေနေ့မနေ့ဖက်အတန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ပြသက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့ပဲသူပြောပြပေးမှာပါယူကရိန်းမှာကလင်းငယ်တွေကိုအတမပြောင်းရွှေ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကို ICC ကဖန်ဝရံထုတ်လိုက်ပါတယ်နေတိုအဖွဲ့ဝင်နောက်တနိုင်ငံဖြစ်တဲ့ဆလိုဗဲကီးယားကယူကရိန်းကိုဂျက်တိုက်လျင်နဲ့ပေးတော့မယ်လို့ပြောပါတယ်အနောက်နိုင်ငံတွေကဒဏ်ခတ်မှုတွေတိုးလာတဲ့အတွက်ရုရှားကနေအာဖရိကကိုလက်နက်တွေပေးနေတာမပေးနိုင်တော့ပဲတိရုတ်လက်နက်တွေကအကြီးဆိုးလာနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစုံမို့ကြောင်
းဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မပြန်ချက်တွေကိုတိုက်ရိုက်တင်ပြပေးမှာဖြစ်ပါတယ
်အဓိကတော့ဟိုဒီမြန်မာလက်ရှိမြန်မာနိုင်ငံရဲ့ဒီပဋိပက္ခမှာဒီတရားဩဇာဘယ်လောက်ကြီးကြီးထွားနေတယ်ဆိုရဟာပေါ့ပြလိုက်တာဖြစ်တယ်လို့ကျွန်တော်
မြန်မာနိုင်ငံကငြိမ်းချမ်းရေးနဲ့ပြည်ထောင်စုတည်ဆောက်ရေးမှာတရုတ်ကဂျာဝင်ဆောင်ရွက်ပေးတာကိုမြောက်ပိုင်း9ဖွဲ့ကကြိုဆိုလိုက်ပေမဲ့နိုင်ငံရေးအခဲခတ်တွေကတော့မြန်မာအရေးမှာတရုတ်ရဲ့ဩဇာလွှမ်းမိုးလာနေတာကိုဖော်ပြနေတယ်လို့ဝေဖန်လိုက်ပါတယ်။ဒါ့အပြင်AA ရခိုင်တပ်မတော်နဲ့စစ်ကောင်စီအကြအပြစ်ရထားပေမဲ့နောက်တစ်ကြိမ်ပြန်ဖြစ်လာနိုင်တဲ့စစ်ပွဲတွေအင်အားစုဆောင်ပြင်ဆင်နေတယ်လို့လေးလာသုံးသပ်သူတွေကပြောဆိုလိုက်ပါတယ်ဒီလိုသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဥစားတင်ပြပေးမှာပါအဲ့ဒီနောက်မှာတော့အမျိုးသမီးကဏ္ဍအစီအစဉ်သုတဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့အဘတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ်
ယူကရိန်းနိုင်ငံကိုမစ်တိုက်လက်ဂျက်လေယာဉ်တွေပေးပို့ဖို့အတွက်အစီအစဉ်ကိုတောက်ကြနေမှာဆလိုဗဲကီးယားနိုင်ငံကအတည်ပြုလိုက်ပါတယ်။ရုရှားရဲ့ချူချုံမှုကိုတွန်းလှန်နေတဲ့ယူကရိန်းနိုင်ငံကိုလေယာဉ်တွေအကူအညီပေးဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီရဲ့အကြံဉာဏ်ပန်ကြားချက်ကိုပိုလန်ဘက်ကလက်ရောဆောင်ရွက်ပေးလိုက်ပြီးတဲ့နောက်မှာဒုတိယမြောက်နေတိုအဖွဲ့ဝင်နိုင်ငံဖြစ်တဲ့ဆလိုဗဲကီးယားကအခုလိုပေးပို့ဖို့အတွက်လှုပ်လာတာဖြစ်ပါတယ်။ဆလိုဗဲကီးယားဝန်ကြီးချုပ်အက်ဒဝတ်ဟေဂါကတော့အသုံးမပြုတော့တဲ့ MiG-29 တိုက်လေယာဉ်တွေ73ဆင်းကိုယူကရိန်းနိုင်ငံကိုပေးမယ်လို့ပြောပါတယ်။ဒါဟာတမိုင်းမှာအမှန်မဲ့ကရက်တီမှုဖြစ်ပါတယ်လို့လည်းပြောပါတယ်။ရုရှားစစ်တပ်နဲ့ကြေးစားတပ်ဖွဲ့ဖြစ်တဲ့ Wagner Group အဖွဲ့ကဘက်မုတ်မြို့ကမြစ်ရဲ့အနောက်ဘက်မှာဒတ်တလော့အခိုင်မှာခြေကုပ်ယူထားတယ်လို့ဘရင်ကာဝဲဝန်ကြီးဌာနရဲ့ထောက်လှမ်းရေးအချက်လက်တွေမှာဖော်ပြပါတယ်။ဒွန်ဘတ်စတေတာဘက်မမျိုးရင်းတိုက်ပွဲတွေမှာဒီမြစ်ဟာရှီရန်စစ်မြစ်နေပြင်ဖြစ်လာတယ်လို့ဝန်ကြီးဌာနကပြောပါတယ်။တချိန်ထဲမှာပဲဇန်နဝါရီကစပြီးတော့ရုရှားဟာဒေသရင်းထိုးစစ်ဆင်မှုဟာအ ਨੇ ဆုံးဖြစ်လာတယ်လို့လည်းပြောပါတယ်။ဒီလိုဖြစ်တာဟာဒေသရင်းထိုးစစ်ဆင်တိုက်ခိုက်ရေးကိုဆက်ဆောင်ရနိုင်ဖို့ရုရှားတပ်ဖွဲ့တွေကသူတို့ရဲ့တိုက်ခိုက်ရေးစွမ်းရည်ကိုယာယီမဖြစ်စည်းနိုင်မဲ့ဖြစ်နေတယ်လို့လည်းပြောပါတယ်။ရုရှားတပ်ဖွဲ့ဝင်အင်အားနဲ့လက်နက်အင်အားပြန်ဖြည့်တင်းလာချိန်မှာတော့ထိုးစစ်ဆင်လာနိုင်ခြေရှိတယ်လို့လည်းပြောပါတယ်။
ယူကရိန်းကလေးတွေကိုအာရမပြောင်းရွှေ့ခေါ်ဆောင်မှုမှာပါဝင်ပတ်သက်တဲ့ဆိုပြီးရုရှားသမ္မတဗလာဒီမာပူတင်ကိုစစ်ရာဇဝတ်မှုတွေကျူးလွန်မှုနဲ့နိုင်ငံတကာရာဇဝတ်မှုဂုဏ်ရုံး ICC ကဖန်ဝရံထုတ်လိုက်ပါတယ်။သမ္မတပူတင်ဟာရုရှားထိန်းချုပ်ထားတဲ့ယူကရိန်းဒေသကကလေးတွေကိုဥပဒေမဲ့နှစ်ထုတ်ပြီးရုရှားနိုင်ငံကိုလွှဲပြောင်းပို့ဆောင်မှုမှာတာဝန်ရှိတယ်လို့တရားရုံးကစွပ်စွဲထားပါတယ်။အလားတူစွပ်စွဲချက်နဲ့ရုရှားရဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာအကြေခံမာရီယာအန်ဖလိုဗာဖီလိုဗာကိုလည်းတောက်ကြနေမှာဖန်ဝရံထုတ်ခဲ့ပါတယ်။တကယ်တမ်းမှာရုရှားနိုင်ငံသားတကူတရားကို ICC မှာအရေးယူနိုင်မှုကလောလောဆယ်မှာဖြစ်နိုင်ခြေမရှိသေးပါဘူး။ရုရှားအစိုးရကလည်း ICC တရားရုံးရဲ့စီရင်ပိုင်ခွင့်အာဏာကိုအတိမတ်မပြုသလိုသူ့နိုင်ငံသားတွေကိုလည်း ICC ကိုလွှတ်အပ်တာမျိုးမရှိပါဘူး။အခုလို ICC ရဲ့တရားသူကြီးတွေကဖန်ဝရံထုတ်ထားပေမဲ့လည်းဒါကိုတကယ်ကျင့်သုံးနိုင်ဖို့ကနိုင်ငံတကာအတိုင်းအဝိုင်းပေါ်မှာမူတည်နေတာဖြစ်ပါတယ်။တရားရုံးမှာဖန်ဝရံကိုအကောင့်ထဲဖော်နိုင်ဖို့အတွက်သူ့ရဲ့ကိုယ်ပိုင်ရဲတပ်ဖွဲ့မရှိပါဘူး။နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ဆုံးဖြတ်ချက်တွေဟာဥပဒေကြောင့်အရရုရှားအပေါ်မှာဘလို့မှတည်ရောက်မှုမရှိပါဘူးလို့ရုရှားနိုင်ငံဂျာယီဝန်ကြီးဌာနပြောရေးဆွေးနွေးရှိသူမရီယာဇာခါရိုဗာကတော့ပြောဆိုခဲ့ပါတယ်။တစ်ဖက်မှာတော့ယူကရိန်းတာဝန်ရှိသူတွေကတရားမျှတမှုဖော်ဆောင်နိုင်ဖို့မျှော်လင့်နေကြပါတယ်။
မ ညောက်အတ္တလန်တိတ်စစ်စာချုပ်ဖွဲ့နေတိုးမှာအဖွဲ့ဝင်ဖြစ်ရတဲ့ဖင်လန်နိုင်ငံရဲ့ရှောက်ထားချက်ကိုတူရကီအစိုးရဘက်ကအတည်ပြုမဲ့အကြောင်းတူရကီသမ္မတရစက်တယက်အာဒိုဝန်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ဒါဟာဖင်လန်နိုင်ငံနေနဲ့ဆွီဒင်ထက်အရင်နေတိုးအဖွဲ့ဝင်ဖြစ်ရပိုလန်းပွင့်သွားစေတာလည်းဖြစ်ပါတယ်။ဖင်လန်သမ္မတဆော်လီနီနစ်စတိုနဲ့တူရကီသမ္မတအာဒိုဝန်တို့အန်ကာရာမှာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုရလထွက်ပေါ်လာတာပါ။ရုရှားကယူကရိန်းကိုကျူးကျော်စစ်ဆင်တွဲခဲ့ပြီးနောက်ဖင်လန်နဲ့ဆွီဒင်တို့ကဆယ်စုနှစ်ပေါင်းများစွာရပ်တည်ခဲ့တဲ့သူတို့ရဲ့ဗိမလိုက်ရေးမှုကိုဆွံ့တော့ပြီးနေတို့အဖွဲ့ဝင်ဖြစ်ရတဲ့ပြီးခဲ့တဲ့ဆယ်လကတည်းကရှောက်ထားခဲ့ကြတာဖြစ်ပါတယ်။နေတို့အဖွဲ့နဲ့အဖွဲ့ရဲ့ဝင်သစ်အဖြစ်လက်ခံရတဲ့လက်ရှိအဖွဲ့ဝင်30တင်းကြီးတင်းကြီးထောက်ခံမှုလိုအပ်ပါတယ်။ဆွီဒင်နဲ့ဖင်လန်နိုင်ငံရဲ့အဖွဲ့ဝင်ဖြစ်ရှောက်ထားမှုကိုတော့တူရကီနဲ့ဟန်ဂရီတို့ကမထောက်ခံပဲဖြစ်နေတာပါ။တူရကီကအကြမ်းဖက်အဖွဲ့စည်းတယ်လို့ပြောဆိုထားတဲ့အဖွဲ့ရေပေါ်မှာဆွီဒင်နဲ့ဖင်လန်နိုင်ငံတွေကပြော့ပြောင်းလွတ်နယ်လို့တူရကီအစိုးရကဆွဆွဲထားတာဖြစ်ပြီးတော့အထူးသဖြင့်ဆွီဒင်ကိုဆွဆွဲပါတယ်။သုံးပွင့်ဆိုင်နားလည်မှုစားကြုံလှပကတိတွေလိုက်နာဆွဲမှုမှာဖင်လန်ဘက်ကနေပြီးတော့စစ်မှန်စွာဆောင်ရွက်တာတွေ့ရတဲ့အတွက်တူရကီသမ္မတကအခုလိုလက်ခံတာဖြစ်ကြောင်းပြောဆိုခဲ့တာလည်းဖြစ်ပါတယ်။နိုင်ငံရဲ့လုံခြုံရေးနဲ့ဖင်လန်ရဲ့နေတိုးဖွဲ့ဝင်ဖြစ်လုံထုံလုံရင်တိုးတက်မှုအခြေခံပြီးအဖွဲ့ဝင်ဖြစ်လက်ခံရဲ့အတည်ပြုမှုကိုတူရကီလွှတ်တော်မှစဆောင်ရွက်တော်မယ်လို့လည်းပြောပါတယ်
။ရုရှားဟာအာဖရိကဆဟာရာအောက်ပိုင်းနိုင်ငံတွေမှာအဓိကလက်နက်တင်သွင်းနေသူဖြစ်ခဲ့ပေမဲ့အခုအခါမှာတော့အနောက်နိုင်ငံတွေကပိတ်ဆို့အေးအေးယူမှုတွေကြောင့်ရုရှားဟာလက်နက်တင်ဖို့ရောင်းချမှုမှာပုံမခက်ခဲလာနေပြီးအဲ့ဒီဒေသတွေမှာတရုတ်လုံလက်နက်တွေဟာပုံပြီးကျောင်းအားမြင့်လာနေတယ်လို့လေလံမှုအသစ်တရက်ကပေါ်ပြခဲ့ပါတယ်။ယူကရိန်းစစ်ပွဲမတိုက်ခင်ကတည်းကတရုတ်နိုင်ငံဟာဆဟာရာအာဖရိကဒေသကိုလက်နက်တင်ဖို့ရောင်းချမှုတိုးမြင့်ခဲ့ပြီး2018ခုနှစ်ကနေ2022ခုနှစ်အကြာအဲ့ဒီလိုလက်နက်အရေးအတွက်၃စနီးပါးတိုးပြီးတင်ဖို့ခဲ့တယ်လို့အတ္တလန်တိတ်ကောင်စီရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။အဲ့ဒီအထက်ကအများစုကတရုတ်ရဲ့ရဝန်းတစ်ခုလမ်းတစ်ခုစီမံကိန်းကြီးနဲ့ဆက်ဆက်ပြီးအကြီးစားရင်းနှီးမြှုပ်နှံနေမြုပ်နှံမှုတွေလှုပ်ထားတဲ့နိုင်ဂျီးရီးယားကင်မရွန်ရဝန္ဒါနမ်ဘီယာတန်ဇန်နီးယားအစရှိတဲ့နိုင်ငံတွေမှာဖြစ်ပါတယ်။အစ္စလာမစ်လက်နက်ကိုင်လှုပ်ရှားမှုတွေကိုနှိမ်နှင်းနေရတဲ့နိုင်ဂျီးရီးယားနိုင်ငံမှာအခုဆိုရင်အရင်နှစ်ပိုင်းတည်းကတည်းကစလို့တရုတ်ရဲ့လက်နက်တင်ပို့မှုဟာရုရှားထက်ပိုများနေခဲ့ပြီးပြီးခဲ့တဲ့နှစ်နှစ်ဆက်တိုက်တရုတ်ကအများဆုံးလက်နက်တင်ပို့နေတာဖြစ်ပါတယ်။ဆဟာရာအာဖရိကဒေသမှာ2010ခုနှစ်ကနေ2022ခုနှစ်အကြာအဓိကလက်နက်တင်ပို့တဲ့အဓိကနိုင်ငံတွေအဖြစ်ရုရှားကလက်နက်တင်ပို့မှုအားလုံးရဲ့24ရာခိုင်နှုန်းရှိခဲ့ပြီးတရုတ်က22ရာခိုင်နှုန်းနဲ့အမေရိကန်က5ရာခိုင်နှုန်းရှိခဲ့တယ်လို့အတ္တလန်တိတ်ကောင်စီရဲ့ခန့်မှန်းတွက်ချက်မှုမှာဖော်ပြထားပါတယ်။ရန်ဝန်တစ်ခုလမ်းတစ်ခုစီမံကိန်းစတင်ခဲ့တဲ့2013ခုနှစ်မှာတရုတ်ရဲ့လက်နက်တင်ပို့မှုဟာအမြင့်မားဆုံးဖြစ်လာခဲ့တယ်လို့လည်းဖော်ပြထားပါတယ်။
American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American Dam ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းမြန်မာနယ်စပ်မင်းဆောက်မြို့နာဖပရာမြို့နယ်ထဲက intracutaneous စစ်ဆေးရေဂိတ်မှာဟင်းနီးဟင်းရွက်တင်ဆောင်လာတဲ့ pickup ကားငယ်၄စီးကိုစစ်ဆေးအရာရှိတွေကအသေးစိတ်စစ်ဆေးရမှာကားနဲ့တံပိုးဗတ်ငွေတန်း1600လောက်ရှိတဲ့စိတ်ကြွဆေးပြား12တန်းနဲ့ ice မိုးရေဆေးဝါးကီလို600ကိုဖမ်းမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဖပရာမြို့နယ်အတွင်းမှာမိုးရေဆေးဝါးတွေဇက်တိုက်ဆူဆူလို့ဖမ်းမိနေတဲ့အကြောင်းဖပရာရဲမှူးရက်ဆရန်ကက်ဆွန်စီကထိုင်းဘာသာနဲ့ပြောပါတယ်
မူရ
စေဝရေဟာထိုင်းမြောက်ပိုင်းရွှေရီကန်ဒေသကနေတဆင့်အုံဖန်မြို့နယ်ဖို့ဖရမြို့နယ်တွေအထိတည်ဆောင်လာကြတာပါဒီမြို့နယ်တွေမှာရဲတပ်ဖွဲ့တွေနဲ့မူရနိုင်ငံရေးအဖွဲ့တွေပူးပေါင်းပြီးနေမင်းရှင်းလင်းရေးလုပ်နေပါပြီလို့ပြောသွားတာပါဒီမူရစေဝရေဟာထိုင်းမြန်မာနယ်စပ်ရွှေရီကန်ဒေသဘက်ကနေတည်လာတာဖြစ်ပြီးထိုင်းနိုင်ငံအတွင်းပိုင်းဖြစ်တဲ့ရှင်ဘူရီနဲ့အယုဒ္ဓပြည်နယ်တွေအထိပို့ဆောင်ဖို့ဖြစ်တယ်လို့ဖန်ထားတဲ့ကားမောင်းသူ၄ဦးရဲ့ဝန်ခံထွက်ဆိုချက်ကိုဖို့ဖရာရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒီရဲပိုင်းအတွင်းမှာပဲထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ချင်းတောင်နယ်စပ်တပ်တော်မှာလည်းကင်းလည်နေတဲ့တပ်တော်အရာရှိတွေနေမိုင်းပောက်ကွဲပြီးတော့2ဦးဒဏ်ရာရခဲ့ပါတယ်။ဒ ဒီနယ်မြေမှုရေးစီဝါတည်ဆောင်တာလမ်းကြောင်းဖြစ်ပြီးတော့နေမိုင်းဟာမှုရဲ့လက်နက်ကိန်းတွေထောင်ထားတာလို့လည်းထိုင်းနယ်ခြားဆောင်တပ်ကလည်းထုတ်ပြန်ပါတယ
်။တောင်ကိုရီးယားဂျပန်ဆက်ဆံရေးမှာခေတ်သစ်လမ်းဖွင့်ပေးနိုင်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲကအပြန်မှာတောင်ကိုရီးယားသမ္မတယွန်ဆုယိုကလက်ဝဲရင်းအတိုက်အခံအင်အားစုတွေကတောက်ကြနေမှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ကိုရီးယားဂျပန်ထိပ်သီးဆွေးနွေးပွဲဟာတောင်ကိုရီးယားရဲ့တန်တမာရေးဆိုင်ရာသမိုင်းမှာအရှက်ရဆုံးနဲ့အရှုံးနှိမ့်ဆုံးပဲလို့အဓိကအတိုက်ခံဒီမိုကရက်ပါတီရဲ့အကြီးအကဲလီမြောင်လီဂျုံဘတ်ကပြစ်တင်ခဲ့ပါတယ်။ဂျပန်နိုင်ငံကိုသွားပြီးဂုဏ်ပြုပြီးပြန်လည်သစ်မြန်ရေးအတွက်တောင်းပန်အရှုံးပေးခဲ့တယ်လို့ဖြစ်နေတယ်လို့ပြောဆိုပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာနဲ့တိုကျိုမှာဂျာတာပရင်းနေကထိပ်သီးဆွေးနွေးပွဲပြုလုပ်ခဲ့တဲ့တောင်ကိုရီးယားသမ္မတယွန်ဆုယိုဟာဂျပန်နိုင်ငံကို12တတာကာလအတွင်းပထမအဦးဆုံးသွားခဲ့တဲ့တောင်ကိုရီးယားသမ္မတဖြစ်ပါတယ်။နိုင်ငံအကြပုံမှန်တပတ်မှုတွေပြန်လည်လှုပ်ဆောင်ဖို့၊ကုန်သွယ်ရေးတင်းမာမှုတွေဖြေလျှော့ဖို့တရုတ်နဲ့မြောက်ကိုရီးယားလိုနိုင်ငံလုံးနဲ့ရင်ဆိုင်နေရတဲ့ချင်းချောက်မှုတွေကိုပူးပေါင်းဖြေရှင်းဖို့ခေါင်းဆောင်ဦးကကတိပြုခဲ့ကြတာဖြစ်ပါတယ
်။တရုတ်သမ္မတရှီကျင်ပင်ဟာရှေ့သတင်းပတ်ထဲမှာရုရှားနိုင်ငံကိုနိုင်ငံတော်ခီးစံသွားဖို့ရှိနေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တနင်္လာနေ့ကနေဗုဒ္ဓဖူးနေ့အထိတွေ့ဆုံဆွေးနွေးမယ်လို့တရုတ်နဲ့ရုရှားအစိုးရတွေကတောက်ကြနေမှာပဲထုတ်ပြန်ကြေညာပါတယ်။ပြီးခဲ့တဲ့နှစ်တွင်းကရုရှားသမ္မတပူတင်ဟာတရုတ်မှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလထဲမှာလည်းဥဇ်ဘက်ကစ္စတန်မှာလုပ်တဲ့ဒေသဆိုင်ရာညီလာခံမှာပါတရုတ်နဲ့ရုရှားခေါင်းဆောင်တွေတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ရုရှားနဲ့ယူကရိန်းကြားပဋိပက္ခတွေအဆုံးသတ်ရေးငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်ဖို့အတွက်တရုတ်ဘက်ကတိုက်တွန်းလိုက်ပါတယ်။တိုက်တွန်းလိုက်ပြီးနောက်တနေ့မှာပဲရှေ့သတင်းပတ်တွင်မှာသွားမယ်ဆိုရက်တရုတ်သမ္မတရဲ့ခီးစဉ်ကြေညာချက်ထွက်ပေါ်လာတာပါရုရှားကယူကရိန်းကိုလွန်ခဲ့တဲ့တစ်နှစ်ကျော်ကကျူးကျော်တိုက်ခိုက်နေတာပါတရုတ်သမ္မတရှီရဲ့ရုရှားခီးစဉ်အတွင်းနိုင်ငံဆက်ဆံရေးဖွံ့ဖြိုးမှုမှာအားတက်လောက်မှာဖြစ်တယ်လို့နိုင်ငံခြားလက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုနဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေမြင့်တင်မယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်
ဟောက်ကောင်မှာအမျိုးသားနှစ်ဦးကိုကလေးဖတ်ကာတွန်းစာအုပ်တွေလက်ဝဲထားရှိမှုနဲ့တရုတ်အမျိုးသားလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်အသက်38နှစ်နဲ့အသက်50အရွယ်အမည်မဖော်လိုတဲ့အဲ့ဒီနှစ်ဦးကိုနောက်ပိုင်းမှာရဲကအာမငနဲ့ပြန်လွှတ်ပေးခဲ့ပေမဲ့ရှေးလာထဲမှာရဲတပ်ဖွဲ့ကိုသူတို့ကပြန်ပြီးသတင်းပို့ရမှာဖြစ်ပါတယ်သူတို့ဟာဒီစာအုပ်အတော်များများကိုစာတိုက်ကလက်ခံရရှိခဲ့တာဖြစ်ပြီးဒီစာအုပ်တွေကဗြိတိန်နိုင်ငံကနေပို့လိုက်တာဖြစ်ပါတယ်ဒီစာအုပ်တွေကတရုတ်ပြည်မှာကြီးဟောင်ကောင်အစိုးရနဲ့တရားစီရင်ရေးစနစ်အပေါ်မှာစန့်ကျင်ပြီးမတိမဲမြင်ပြုတဲ့စာအုပ်တွေအဖြစ်သတ်မှတ်ခံထားရပါတယ်ရွာကိုဝင်းပလီတီရဲ့ရန်ကကာကွယ်ဖို့အတွက်သူတွေအဖြစ်တရုတ်ဖော်ပြထားတဲ့ဒီစာအုပ်၃အုပ်တွဲကတရုတ်အာဏာပိုင်တွေကိုယီကျွန်းတာလို့ဆွဆွဲပြီးမနစ်ကစာအုပ်ထုတ်ဝေဖြန့်ချီမှုနဲ့ဆက်ဆက်သူ၅ဦးကို2019လချခဲ့ပူပါတယ်အခုရေးယူခံထားရသူနှူးကတော့ဒီစာအုပ်တွေလက်ဝဲတွေ့ရှိမှုနဲ့ပထမအဆုံးဖန်ဆီးခံရသူတွေဖြစ်ပါတယ်။ယင်ကတော့ဒီစာအုပ်တွေကို online ebook link online မှာဖြန့်ဝေခဲ့လို့အသက်24နှစ်အရွယ်အမျိုးသားတဦးကိုဖန်ဆီးခဲ့ပြီးသူ့ကိုအာမခံမပေးခဲ့ပါဘူးခင်ဗျာ။တရင်းတွေကတော့ဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့စနေနေ့မနေ့ဖက်အတန်လွင့်အစည်းအဝေးတွေကို Washington DC မြို့ကတော့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းဖိပုတ်ချက်တွေကိုစတင်ထုတ်လွှင့်ပါမယ်။ပထမအဦးဆုံးအနေနဲ့ကတော့မြန်မာနိုင်ငံမှာတိုင်းရင်းသားလမ်းတကိုင်းတွေအနေနဲ့မြန်မာပြည်မနဲ့ငြိမ်းချမ်းရေးတည်ဆောက်ပြီး Federal ပြည်ထောင်စုတည်ဆောက်ဖို့ကိုပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီFPNCC ကမနေ့ကထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံအတွင်းမှာပြုတ်ပေါ်နေတဲ့ပဋိပက္ခတွေပြည်လဲခြုံငိမ့်သွားဖို့အတွက်တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်ပေးမှုကိုကြိုးဆိုကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီထုတ်ပြန်ချက်အပေါ်နိုင်ငံရေးအခဲခတ်တွေရဲ့အမြင်ကဘယ်လိုရှိပါသလဲရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါပါ
မြောက်ပိုင်းခုနှစ်ဖွဲ့လို့တည်ထားကြတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC မှာပါဝင်တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်ခုနှစ်ဖွဲ့ဟာမတ်လ15ရက်နေ့ကစပြီးဝဌာဏချုပ်ဖြစ်တဲ့ပန်ဆန်းမှာနေရတာတွေ့ဆုံပြီးတော့မြန်မာနိုင်ငံရေးပဋိပက္ခတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာပါဆွေးနွေးပွဲရလအနေနဲ့မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်တွေနဲ့ဗမာပြည်မနဲ့ငြိမ်းချမ်းရေးတည်ဆောက်ပြီးတော့ Federal Democracy ပြည်ထောင်စုကိုတည်ဆောက်မယ်လို့ FPNCC ကမနေ့ကထုတ်ပြန်လိုက်ပါတယ်ဒါအပြင်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေပြည်လဲခြုံငိမ့်သွားဖို့အတွက်တ Tiup itu soya ga jawin sanya penirago juzu jang le topian jema popya bare. Pirangsu nengai suni ni nai komedi ya topian je ayah soye. Nyama beri paka apa tiup ya oza ji lomu mugo piata laida pietlo. Anak tempi nenek jaja. Apa siapa ke kene de nyama beri paka apa tiup soya ane ne. Apa siapa juzu lara pietelo nengai lela tungta tu utun ciga piobare.
ที่หนึ่งมันยังไงเนี่ยที่ปฏิบัติมาที่เดียวอ้อจับเราที่ดีกว่าเนี่ยเลยส่วนใหญ่เขาเปลี่ยนอะไรกันเพื่อเดี๋ยวจะน้องเนี่ยเนี่ยเนี่ยหนึ่งวันผ่านมาไปเรื่อยๆแล้วก็เดี๋ยวเนี่ยนี่จะเรื่อยๆเพื่อเดี๋ยวจะเรื่อยๆเขาเนี่ยที่ปฏิบัติเลยบ่เลยแต่ว่าหนึ่งมันยังไงอาจจะดีกันเลยที่อันนั้นเป็นเรื่องนี้จะจ่าละเลยที่เป็นเรื่องมาที่อ่ะเพื่อชาวพ่อยังแค่ที่เรื่องเนี่ยมาเช่นเนี่ยเลยที่กองสีก็เลยเนี่ย ဒီဘက်2014အစောပိုင်းလောက်ကတည်းကတယောက်ကပုံစံပြောင်းပြီးတော့ဒီစစ်ကောင်စီဘက်ကိုရှင်းကလာတာကိုတွေ့တယ်အစကတည်းကတော့အာနာသိန်းနဲ့ကြက်ခါမှာတယောက်ဖက်ကခတ်တီတီနေခဲ့တယ်ဆိုပေမဲ့ဒီနေ့ဒီမြန်မာနိုင်ငံရဲ့ပဋိပက္ခဟာစစ်စုံးနဲ့တခုလောက်နဲ့ကိုမပြီးနိုင်တော့ဘူးလို့တယောက်ဖက်ကတုံ့ပြန်လိုက်ပုံရတယ်လို့ကျွန်တော်အနေနဲ့မြင်တယ်အားကြောင့်မလို့လေစစ်ကောင်စီဘက်ကိုတယောက်ကပြ ါတယ
်။ဒါ့အပြင်စစ်ကောင်စီနဲ့ NCA လက်မှတ်ထိုးမထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအနေနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်မယ်ဆိုပြီးတော့တရားဝင်ပြောလာတာဟာတရုတ်အစိုးရရဲ့မူအတိုင်းစစ်ကောင်စီကိုနိုင်ငံရေးထွက်ပေါက်ပေးလိုက်တာဖြစ်တယ်လို့လည်းဦးထွန်းကြည်ကသုံးသပ်ပါတယ်။တစ်ဖက်မှာလည်းတရုတ်အစိုးရအနေနဲ့စစ်ကောင်စီနဲ့လက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်မလာဖို့နဲ့မြန်မာနိုင်ငံအတွင်းကတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေအကောင့်ထယ်ဖို့ဖို့ဆောင်ရွက်နိုင်ဖို့အခုလိုမြန်မာနိုင်ငံရေးပဋိပက္ခတွေကိုဖြည့်ရှင်းဖို့ကြိုးစားတာဖြစ်တယ်လို့နိုင်ငံရေးလှလသုံးသပ်သူဦးရဲထွန်းကပြောပါတယ်
။ဒီအခု FENCC နဲ့နောက်ဆုံးတွေ့တဲ့ဟာကလည်းအဓိကအားဖြင့်တော့တရုတ်ကရဆာကြနဲ့လက်နက်ကင်တိုက်ပွဲတွေပြင်းထန်မလာဖို့နဲ့ငြိမ်းချမ်းရေးအတွက်ကိုသူကဖြားပေးတဲ့တွန်းအားပေးတဲ့သဘောပေါ့နော်ကျွန်တော်အဲ့လိုမြင်ရတယ်ဒါမှလည်းသူ့အနေနဲ့လည်းမြန်မာနိုင်ငံမှာဆက်လက်ပြီးတော့အကောင့်တွေပေါ်မဲ့ရင်းနှီးမြှုပ်နှံမှုကိစ္စတွေကျွန်တော်တို့ရခိုင်ကိုပေါ့အိန္ဒိယသမုဒ္ဒရာအထိရထားလမ်းကားလမ်းဖောက်မဲ့ကိစ္စတွေအဲ့ဒါတွေကအချိန်ချောမှာနော်ဟိုဒါကြောင့်မလို့ရာက NUG တို့ကျွန်တော်တို့ PDF တွေနဲ့နာဆာကောက်ကိုလက်နက်ကင်တိုက်ခိုက်နေတဲ့အဖွဲ့အစည်းတွေရဲ့လမ်းကြောင်းကိုပိတ်ဆို့တာနှောက်ယှက်တာလို့ဟိုကျွန်တော်တော့ထင်မှုပေါ့နော်အဲ့ဒါလို့မဟုတ်ဘူးတစ်ဖက်နဲ့တစ်ဖက်နဲ့ကဒီပဋိပက္ခကိုချင်းကပ်ပုံချင်းမတူတာပေါ့
ဝမိုင်းလာ SSPP TNLA ကိုကန့် AA KNA တို့ပါဝင်တဲ့ဒီ FPNCC အစုအဖွဲ့တွေကတချို့ဟာစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေသလို PDF အဖွဲ့တွေကိုလည်းထောက်ပံ့ကူညီပေးနေတာတွေရှိပါတယ်။ဒီအပိုင်းနဲ့မှာပဲကိုကန့်အဖွဲ့ MNDAA ဟာသူ့ရဲ့တပ်မဟာ611ရဲ့တင်နန်းစင်ပွဲတစ်ခုမှာတပ်သား1000ကျော်ကိုလက်နက်တပ်ဆင်ပေးခဲ့ပါတယ်။ NUG ကလည်း MNDAA တီထောင်တဲ့34နှစ်မြောက်အတွက်တဝန်လာပေးပို့ခဲ့ပြီးပူးပေါင်းတိုက်ပွဲဝင်သွားဖို့ဆန္ဒရှိကြောင်းရေးသားထားပါတယ်။တရုတ်မြန်မာဆက်ဆံရေးဟာပြီးခဲ့တဲ့အရသာအစိုးရအာဏာယူတဲ့ကာလမှာအတိုးတက်ဆုံးဖြစ်တယ်လို့နိုင်ငံရေးလှစ်လာသူတချို့ကပြောပါတယ်တချို့ကတော့တရုတ်အစိုးရဟာအာဏာရအစိုးရတိုင်းနဲ့ဆက်ဆံကျင်တဲ့ပုံစံရှိသလိုတစ်ဖက်မှာလည်းအတိုက်အခံအဖွဲ့အစည်းတွေနဲ့မိစတစ်ဖက်ရေမုတ်တစ်ဖက်ပုံစံကိုတောက်လျှောက်ကျင့်သုံးလာကြောင်းပြောပါတယ်ဒါပေမဲ့လက်ရှိမှာတော့သူ့ရဲ့ရေရှည်အကျိုးစီးပွားအတွက်တည်ကြတဲ့အခြေအနေကိုပဲတရုတ်အစိုးရကဖန်တီးရလိမ့်မယ်လို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ
ကိုယ်စော်ဝင်းလိုင်ပြောပြသွားတာပါနောက်ထပ်လေးလာမှုတစ်ခုကိုတင်ပြလိုတာကတော့အေးရခိုင်တပ်မတော်နဲ့စစ်ကောင်စီတပ်တွေအကြားအလို့သဘောအပြစ်ကတ်ရထားပေမဲ့လက်ရှိမှာနှစ်ဖက်စလုံးကအင်အားတိုးချဲ့နေပြီးပြန်ဖြစ်လာနိုင်တဲ့တိုက်ပွဲတွေအတွက်ပြင်ဆင်နေပုံရတယ်လို့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတွင်ခုခံရေးလှုပ်ရှားမှုနဲ့အေးတပ်ရဲ့အခမ်းကဏ္ဍအကြောင်းအမေရိကန်နိုင်ငံဝါရှင်တန်အခြေစိုက်စမစ်ဆွန်စင်တာမှာမူဝါဒလေးလာရေးအဖွဲ့အွန်လိုင်းဆွေးနွေးပွဲမှာသူတေတီတီကပြောဆိုခဲ့ပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကိုဝင်းမင်းကအပြည့်အစုံကိုပြောပြမှာပ
ါဟုတ်ကဲ့မနေ့ကလုပ်တဲ့ဒီ AA တက်အခမ်းကဏ္ဍနဲ့ခုခံရေးလှုပ်ရှားမှုအနာဂတ်အကြောင်းဆွေးနွေးပွဲမှာဥဆောင်မင်းမြန်သူစတင်ဆန်စင်တာအဖွဲ့ကအရှိအာရှအစီအစဉ်ပူးတွဲညွှန်ကြားရေးမှူးယွန်ဆန်က
Today we know that for the resistance that has been there
ဆီယနာတိုက်ခုခံတိုက်ခိုက်မှုတွေကအခုနှစ်နှစ်ရှိလာတဲ့အချိန်မှာ
အေအေရခိုင်စစ်တပ်အနေနဲ့အာဏာသိမ်းမှုကိုခုခံရင်ဆိုင်နေတဲ့ဒေသခံ PDF တပ်တွေနဲ့ပူးပေါင်းလုပ်ကိုင်နေတာတွေလက်တော်မှာပြင်ရောက်နေတဲ့ NUG ယာယီအစိုးရနဲ့ဆွေးနွေးတိုင်ပင်ဆောင်ရွက်ကြတွေကိုအားလုံးသိထားပါတယ်။ဒါကြောင့်အေအေအနေနဲ့မြန်မာစစ်တပ်နဲ့အပြစ်ရထားပေမဲ့ရှေ့လျှောက်မှာလည်းဒီခုခံကာကွယ်ရေးလှုပ်ရှားမှုတွေအကျွတ်အရေးပါတဲ့တက်ရောက်မှုရှိလိမ့်မယ်လို့အများကခန့်မှန်းထားပါတယ
်။အဓိကဆွေးနွေးသူကိုကျော်စန်းလိုင်ကိုAA နဲ့မြန်မာစစ်တပ်အပြည့်ရဲ့သဘောတူမှုနောက်ဆုံးအခြေအနေကိုမေးရမှာ
Although AA and the military they have some kind of legacy
AA နဲ့မြန်မာစစ်တပ်အနေနဲ့အပြည့်ရဲ့ထားတာရှိပေမဲ့သူတို့တစ်ဖက်နဲ့တစ်ဖက်မယုံကြပါဘူး။တိုင်းပြည်နာမျိုးမရှိပါဘူး။ AA အနေနဲ့သူတို့အပြည့်ရဲ့ထားတာရောပြန်တိုက်ရတာရောကတခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မတူတာတချို့ရှိနေတယ်လို့ပြောလို့ရှိပါတယ်။မြန်မာစစ်တပ်ကိုတဦးတည်းသောရန်သူနဲ့ဘုံရန်သူအဖြစ် AA ဘက်ကသဘောထားပါတယ်။မြန်မာစစ်တပ်ဘက်ကလုံရက်ကလည်းအလားတူရန်သူလိုပါပဲ။ဒါကြောင့်လည်း AA အနေနဲ့စစ်အာဏာသိမ်းပြီးကတည်းကမြောက်ပိုင်း KIA တပ်နဲ့ဖြစ်တဲ့တိုက်ပွဲတွေမှာဥပမာအာဏာသိမ်းပြီးတလအတွင်းမှာဖြစ်ခဲ့တဲ့ဖားကန့်တိုက်ပွဲမျိုးမှာပါဝင်ခဲ့ပြီးတခြားနေရာတွေမှာလည်းပါဝင်လာခဲ့ပါတယ်
။ AA ရဲ့မြောက်ပိုင်းမဟာမိတ်တွေဖြစ်တဲ့တောင်ပလောင် TNLA တပ်ဖွဲ့နဲ့ကိုကန့် MND တပ်ဖွဲ့တွေနဲ့လည်းအလားတူ AA နာမည်မခံပဲပူးပေါင်းဆောင်ရွက်နေပြီးနောက်ပိုင်းပေါ်လာတဲ့ဒေသခံတပ်တွေကိုလည်းစစ်ရေးကူညီတင်တန်းပေးနေတယ်လို့ကိုကျော်ဆန်းလိုင်ကပြောပါတယ်ဒီနေရာမှာ AA နဲ့ဖြစ်ဆက်ဖြစ်လာနိုင်ခြေကိုမေးရမှာလဲ
All those you know AA and the military in a place with the
AA နဲ့မြန်မာစစ်တပ်တို့ရခိုင်ပြည်နယ်မှာအခုလိုအပြစ်ရဆိုင်ထားစေဖြစ်ပေမဲ့တကယ်တမ်းလက်တွေ့မြေပြင်မှာတော့သူတို့နှစ်ဖက်စလုံးကအင်အားပြန်စုဆောင်းမှုတွေသာအဓိကလုပ်နေတာပါတကယ်တမ်းကစစ်ပြန်တိုက်ဖို့နှစ်ဖက်လုံးကပြင်နေတဲ့သဘောမျိုးတွေ့နေရပါတယ
် AA အဓိကရည်မှန်းထားတဲ့အမျိုးသားနိုင်ငံရေးဖြစ်တဲ့ဝါတာဖွဲ့တောင်းဆိုထားသလို Confederation စနစ်မျိုးက NUG နဲ့ Federal Charter အောက်မှာဆက်ဆွေးနွေးနိုင်ခွင့်ရှိပေမဲ့မြန်မာစစ်တပ်နဲ့ကတော့ဆွေးနွေးလို့တော့မရနိုင်ဘူးလို့ကိုကျော်စန်းလိုင်ကထောက်ပြပါတယ
် What AA doing maybe more slink about for the NUG you know leader
AA ရဲ့လှုပ်ဆောင်ပုံတွေကိုကြည့်ရတာ NUG ရဲ့ခေါင်းဆောင်မှုဘက်ကိုရွေးလာနိုင်မယ့်အလားအလာမျိုးတွေ့နေရပါတယ် NUG နဲ့တည်းမကပါဘူးတခြား KIO ကချင်တို့တအောင်းပလောင် TNLA တို့တရင် KNU တို့နဲ့အတူတကွအာဏာမျှဝေပြီးပူးပေါင်းနေထိုင်ဖို့ဖြစ်နိုင်တဲ့စနစ်မျိုးကျိုးချောင်းစီလျော်ရာမျိုးဘက်ကိုပိုသွားဖို့များပါတယ်ဒါမှလည်းငိမ့်ညံ့တဲ့ဖက်ကိုဥတီလာမှာပေါ့နော
် AA ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကိုမေးရမှာလဲနိုင်ငံရေးဥဆောင်ဖွဲ့ ULA ရှိတဲ့ AA အနေနဲ့ဒီဆက်ဆံရေးတချို့ကိုစထူထောင်ထားပြီလို့ဆိုပါတယ
် Bangladesh and India they usually think the only authority
ဒီခိုင်နိုင်ငံရေးသမားတွေအနေနဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်တို့နဲ့ဆက်သွယ်ဆွေးနွေးတာတချို့ရှိပါတယ်ဒါပေမဲ့ဒီဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ကမြန်မာနိုင်ငံမှာတမိုင်းတစ်လျှောက်တကယ်အာဏာရှိတာကမြန်မာစစ်တပ်လို့ယုံကြည်ထားကြပုံရပါတယ်ဒီနေ့အချိန်မှာလဲသူတို့မြန်မာစစ်တပ်နဲ့တရားဝင်တွေ့ဆုံဆွေးနွေးနေပြီးဥပမာ NUG နဲ့ဆိုတရားဝင်တွေ့တာအများသိအောင်တွေ့တာလုံးဝမတွေ့ရသေးပါဘူးအိန္ဒိယဘက်ကနေရခိုင်အဖွဲ့တွေနဲ့အတိုက်အခံတွေအပေါ်တန်တရားရှိသလိုရခိုင်နဲ့အတိုက်အခံတွေကလည်းအိန္ဒိယအပေါ်တန်တရားရှိပါတယ
်အခုလိုအိန္ဒိယနိုင်ငံတွေနဲ့ဆက်ဆံရေးဟာတရုတ်နဲ့ဆက်ဆံရေးနဲ့လည်းဆင်တူတယ်လို့တရုတ်မြန်မာရေးကျွမ်းကျင်သူရွှန်စန်းကထောက်ပြပါတယ
် It sounds a lot like China's strategy too that they have
ဒီအခြေအနေကတရုတ်ရဲ့မဟာဗျူဟာနဲ့လည်းအများကြီးတူနေပုံပါပဲတရုတ်အနေနဲ့ကမြန်မာစစ်တပ်နဲ့လည်းဆက်ဆံရေးကောင်းတယ်။နောက်တစ်ချိန်တည်းမှာလည်းတရုတ်မြန်မာနယ်စပ်မှာရှိနေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆံရေးကိုလည်းအများရန်ထိန်းထားတယ
်။ AA ရဲ့အဓိကစိန်ခေါ်ချက်တွေကတရုတ်ပါဝင်အင်းနီချင်းနိုင်ငံကြီးတွေရဲ့စီးပွားရေးစီမံကိန်းကြီးတွေနဲ့နိုင်ငံတကာကဖိအားပေးနေတဲ့ Ranger ပြည်လဲလက်ခံရေးစီမံချက်တွေလည်းပါတယ်လို့ကိုကျော်စန်းလိုင်ကထောက်ပြပါတယ်။ဒီ AA ရဲ့အခမ်းကဏ္ဍနောက်လက်ရှိအပြစ်ရရေးနဲ့ Ranger ပြည်လဲလက်ခံရေးအစီအစဉ်တွေပေါ်အေးအေးပြောခွင့်ရတဲ့စစ်ကောင်စီပြောခွင့်ရတော့ကိုစူးစမ်းဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါခင်ဗျာဆက်လက်တင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းနှင့်အတွင်းကရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးနှစ်နိုင်ငံသဘောတူညီချက်နဲ့ရိုဟင်ဂျာဒုက္ခသည်900ကျော်နဲ့ဟိန္ဒူ300ကျော်ပြန်ခေါ်ဖို့စစ်ကောင်စီဘက်ကပြင်ဆင်နေတယ်လို့ဒုက္ခသည်တွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုရဲမုံကပြောပြမှာပ
ါရခိုင်ပြည်နယ်လူမှုရေးဝန်ကြီးဦးအောင်မျိုးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမောင်နှောကနေတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံ TechNef ကိုရောက်နေတာတောက်ကြနေဆို၃ရက်ရှိပြီဖြစ်ပါတယ်။ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးအဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့ပြင်ထားတဲ့ Ranger 900ကျော်နဲ့ ဟိန္ဒူ300ကျော်တို့ကိုအချက်အလက်တိုက်ဆိုင်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဒုက္ခသည်သူက VOA ကိုပြောပါတယ်
။သူတို့ပါကစစ်ဆေးပြီးတော့အတိတ်ကတည်းကစရန်မာလူပါတဲ့လူတွေကိုပဲသူတို့စစ်ဆေးတာပါ။တယောက်ကိုသူကမင်းကျဲခင်ဗျားဟောမြန်မာနိုင်ငံမှာရှိတဲ့ကလန်ကဘယ်လိုမှရှိတယ်လဲ။ခင်ဗျားဘယ်မှာနေရခဲ့တာလဲဘယ်ဟုတ်စုလဲခင်ဗျားတို့အဲ့မှာရှိတဲ့အကမ္မခင်ဗျားတို့အော်ရှိုရဲမှုဘယ်မှာလဲ။အော်ရှိုရဲမှုဘယ်သူလဲ။ပြောမယ်ဆိုလို့ဆိုရင်ကျွန်တော်တို့မောင်တော်မျိုးနဲ့မြောက်ပိုင်းကဆိုလို့ဆိုရင်ကျင်ချောင်းပေါ့။ကျင်းချောင်းကနေမောင်တော်မျိုးနဲ့ဈေးမောင်တော်မျိုးကိုသွားမယ်ဆိုလို့ဆိုရင်ဘယ်နံပါတ်လို့ရှိတယ်အဲ့ဒီမောင်တော်မျိုးကိုသွားမယ်ဆိုလို့ဆိုရင်စစ်စစ်ရဲဘယ်နံကိုရှိလဲအဲ့မှာရှိတော့ဘောင်းဘယ်လောက်ချော်လို့ချော်ပြီးတော့သွားရတယ်လားဆိုတော့သူတို့ကအဲ့လားအဲ့လိုပုံစံမျိုးလေးမိတာပဲရှိတယ်ဒါကအခုထိသူတို့ကဘယ်နီးမှာဘယ်လက်သူကိုသူတို့ကပြန်ကိုသွားမလို့ဆိုတော့အဲ့ဒီလာရှင်းကတော့လာရှင်းကတော့လောလောဆယ်အခုထိသူတို့ကမဖြစ်ဘူးအလုပ်ကနေအကြောကြောသူတို့စစ်စစ်တော့ဗီစစ်တော့ဘီလို့ပြောတယ်အဲ့မှာဟာဟိန္ဒူဘာသာဝင်ကအဟော300ကျော်လောက်ပါတယ်လို့ပြောတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေကြတဲ့ဒုက္ခသည်တွေတဲကနေရပြန်ဖို့စီရင်ပေးထားသူစီရင်ကိုဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကိုပေးပို့ထားတယ်လို့မြန်မာဘက်ကလည်းလက်ခံနိုင်တဲ့လူတွေရဲ့စီရင်တွေကိုပြန်ပို့ပေးထားတာပါအခုမြန်မာဘက်ကနေနောက်ဆုံးပို့ထားတဲ့ပြန်လက်ခံမဲ့စီရင်တဲ့ပါသူတွေကိုတွဲဆောင်စစ်ဆေးနေတာဖြစ်ပါတယ်စီစဉ်မှုတွေကိုလာမဲ့တနင်္ဂနွေနေ့အထိလှုပ်ဆောင်မှုရှိတယ်လို့ပြန်လက်ခံမဲ့ရက်အတိအကျကိုတော့ဒီစီစဉ်မှုတွေပြီးမှသာထုတ်ပြန်နိုင်မယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။ပြန်လည်လက်ခံမဲ့ဒုက္ခသည်တွေဟာ Technaf မြို့အနီးတစ်ဝိုက်ဒုက္ခသည်စခန်းကလူတွေဖြစ်ပြီး Cox Bazar ဝင်းကျင်စခန်းကဒုက္ခသည်တွေတော့မပါဝင်ဘူးလို့အဲ့ဒီဘက်ကဒုက္ခသည်တွေကပြောပါတယ်။အခုရောက်နေတဲ့မြန်မာအဖွဲ့ကလည်းဒီတစ်ခေါက်မှ Cox Bazar အနီးတစ်ဝိုက်ကဒုက္ခသည်စခန်းတွေကိုတွားရောက်ဖို့အစီအစဉ်မရှိသေးဘူးလို့လည်းသိရပါတယ်။အဲ့ဒီဒုက္ခသည်တွေဟာပြီးခဲ့တဲ့2019ခုနှစ်မောင်နှံအရေးအခင်ဖြစ်စဉ်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြသူတွေဖြစ်ပါတယ်။တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်စစ်တွေမြို့နယ်အတွင်းမှာရှိတဲ့ရူဝင်ဂျာဒုက္ခသည်တွေစခန်းမှာဒီရက်ပိုင်းအတွင်းနိုင်ငံသားစီစဉ်မှုတက်သေးကန် National Verification Card NVC တွေထုတ်ပေးနေပါတယ်။နိုင်ငံသားစီစဉ်မှုတက်သေးကန်ကတ်ပြား NVC ဆိုတာနိုင်ငံသားစီစဉ်မှုတွေလုပ်နိုင်မှုယာယီထုတ်ပေးတဲ့ကတ်ဖြစ်ပါတယ်။ဒီကိစ္စ2019ခုနှစ်အတွင်းကတကြိမ်ထုတ်ပေးခဲ့ပူပါတယ်။ကတ်ထုတ်ပေးရတဲ့ပတ်သက်လို့ရူဝင်ဂျာဒုက္ခသည်တူက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဒီမှာတော့လောလောဆယ်အများရမဟုတ်ပါဘူးဒီတရားမှာ900ခန်းတော့ထုတ်နေရရှိပါတယ်။ခကြီးတွားကြရရှိတယ်ဆိုရင်ဒီမောင်တော်ဖက်ကမောင်တော်တွားကြရရှိတယ်ဆိုရင်ကျွန်တော်တို့ကတော့ဒီတန်းစောလို့မရဘူး။ပုံစံလေးခံရတယ်ပုံစံလေးခံနေစီရ MPC ကလုံးရတယ်။အဲ့လိုမျိုးလုံးနေကြတာပါ။ဒါပေမဲ့ဒီရန်ကုန်တွားချင်တယ်ဒီကူတာမှုအဲ့လိုမျိုးသွားချင်တယ်ဆိုရင်ကျွန်တော်တို့ကအဲ့လိုမျိုးသွားချင်တယ်ဆိုပုံစံလေးထုတ်ရတယ်ပုံစံလေးခြင်မယ်ဆိုရင်အမီဒီကယ်ရှိရမယ်ဆိုပြီးအဲ့လိုမျိုးထုတ်ရတာပေါ့အမီဒီကယ်ခြင်ရတာ
အရေးအတွက်ဘယ်လောက်ထုတ်ပေးထားတယ်လဲဆိုတာကိုတော့မသိရသေးပါဘူးဒီကက်တွေကိုလွန်ခဲ့တဲ့3လလကတည်းကစတင်ထုတ်ပေးနေတာဖြစ်ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းမှာတော့ဒုက္ခသည်စခန်းအချို့ဖြစ်တဲ့တက်ကြယ်ပြင်းတဲ့ဘောဓုပစခန်းတို့မှာစခန်းကိုလာပြီးထုတ်ပေးခဲ့တယ်လို့ဒုက္ခသည်တွေကပြောပါတယ်စစ်တမျိုးအနည်းတစ်ဝိုက်မှာဒုက္ခတဲ့စခန်း10ခုကျော်ရှိနေပြီးခံမှန်းလူကြီးဟာတသိန်းခွဲနီးပါးရှိနေပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြသွားတာပါခင်ဗျာ VO ရဲ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပ
ါသတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့စနေနေ့မတစ်ပတ်အတန်လွင့်အစီအစဉ်တွေကို line meter 25 kHz 11133 line meter 40 kHz 11133 line meter 50 hz 50 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုတင်ပြပေးမှာပါ။အခုတော့ပထမအဆုံးအနေနဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့နှစ်နှစ်တာကာလအတွင်းအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေလူအခွင့်အရေးကာကွယ်စောင့်ရှောက်တဲ့အမျိုးသမီးတွေအပေါ်ပြင်းထန်ထားတိုက်ခိုက်တာတွေဖိနှိပ်တာတွေတိတိသာသာပုံမှုဆိုးဝါးလာခဲ့တဲ့အကြောင်းအမျိုးသမီးတက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ်မလ23ရက်နေ့က CSW လို့ခေါ်တဲ့ CSW လို့ခေါ်တဲ့အမျိုးသမီးများဆိုင်ရာအခြေခံအခြေပြညီလာခံဆွေးနွေးပွဲအတွင်းသတင်းစာရှင်းလင်းပွဲမှာမြန်မာအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကဒီချက်တွေကိုထောက်ပြခဲ့ပါတယ် ဒီသတင်းစာရှင်းလင်းပွဲမှာပါဝင်ခဲ့တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ဦးဆောင်အကြံပေးအဖွဲ့ဝင်တကူဖြစ်သူနော်ဆက်ဆက်ကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကတင်ပြထားပါတယ
်မင်္ဂလာပါ။နော်ဆက်ဆက်အခုလိုမျိုး view ကိုအချိန်ပေးတာကျေးဇူးများကြီးတင်ပါတယ်။ဟုတ်ကဲ့။အော်လေကျွန်မအဓိကဒီနေ့ကမေးချင်တာကလေအခုဆိုလို့ရှိရင်ဒါဟိုကုလသမဂ္ဂဌာနချုပ်မှာ CSW လို့ခေါ်တဲ့အမျိုးသမီးများဆိုင်ရာအဖြေပြကော်မရှင်ပေါ့နော်။သူရဲ့68ချိန်မြောက်ညီလာခံဆွေးနွေးပွဲတွေလက်ရှိမှာဒါကျင်းပနေပါတယ်။ဒီ match လာဆိုလို့ရှိရင်ဒါနိုင်ငံတကာအမျိုးသမီးဒီကွန်ပျူတာလားလေဖြစ်တဲ့ကကြတော့ဒီလိုလာထဲမှာနှစ်စဉ်ကျင်းပနေတဲ့ CSW စီဝေးပေါ့နော်ဆိုတော့ဒီစီဝေးမှာမြန်မာနိုင်ငံကအမျိုးသမီးခွင့်ရေးလှုပ်ရှားတဲ့သူတွေလည်းဒီမှာတက်ရောက်ပြီးတော့ဆွေးနွေးပြောဆိုတာတွေလည်းကျွန်တော်တို့တွေ့ပါတယ်ဒီထဲမှာဒါ non success ဆိုလို့ရှိရင်လည်း WLB အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကိုစားပြုပြီးတော့ပေါ့နော်မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခြေအနေကိုလာရောက်ဆွေးနွေးတင်ပြနေတယ်ဆိုတော့ဒီနှစ်မှာဒါဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ match လာ73ရက်နေတုန်းကကုလသမဂ္ဂမှာဒီမြန်မာမျိုးသမီးတွေပါဝင်တဲ့သတင်းစာရှင်းလင်းပွဲတည်းရလောက်တဲ့အချိန်မှာတော့ဆက်ဆက်ပြောသွားတာကိုကျွန်တော်တတိထားမိပါတယ်။မြန်မာနိုင်ငံမှာရှိတဲ့လူခွေကာကွယ်စောင့်ရှောက်တဲ့မျိုးသမီးတက်ကြွလှုပ်ရှားသူတွေလူခွေတက်ကြွလှုပ်ရှားသူအမျိုးသမီးတွေပို့ပြီးတော့ပြစ်မှတ်ထားပြီးတော့တိုက်ခိုက်ခံရတဲ့ဆိုတာမျိုးသူတို့ခံရတဲ့အခြေအနေတွေပိုဆိုးလာတယ်ဆိုတာမျိုးတင်ပြသွားတာကျွန်တော်တွေ့ပါတယ်။ဆိုတော့ဒါနဲ့ဆက်ဆက်ပြီးကျွန်တော်မေးချင်တာကဆိုတော့ဘလို့အခြေအနေတွေပိုဆိုးလာတာလဲ။အဲ့ဒီဘလူပုံစံမျိုးနဲ့သူတို့အပေါ်မှာအကျန်းဖတ်မှုတွေဖိနှိပ်မှုတွေပိုဆိုးလာတယ်လို့ပြောနိုင်တာပါလေရှင
့်။ကျွန်မတို့တက်ကြွလှုပ်ရှားတဲ့မျိုးသမီးတွေဆိုရင်တချို့ဆိုရင်ဒီ IDP တွေကိုတွားရကူညီပံ့ပိုးတာတွေရှိတယ်ပြီးလို့ရှိရင်လည်းဒီလူခွေးဆန္ဒထောက်ထားမှုနဲ့ပတ်သက်တဲ့တခြားကိစ္စရတွေပေါ့နော်ဒီတခြားသောမျိုးသမီးတွေကိုဝန်ဆောင်မိခင်တွေကိုဝန်ဆောင်မိခင်စာမိခင်တွေကိုကူညီပံ့ပိုးရတဲ့အနေထားမှာဒီตั้วลาတိုင်းမှာတခါကျလို့ရှိရမရောက်ခင်မှာသူနေရရွှေ့ရတယ်ပေါ့เนาะခဏလေးနဲ့ရွှေ့ရပြောင်းရတာတွေရှိတယ်ပြီးလို့ရှိအမြဲတမ်းဒီတည်အချက်လက်တွေကိုလိုက်နေရတာတွေ့ရတယ်ပြီးလို့ရှိသူတို့တယောက်ကိုပဲလိုက်နေတာမဟုတ်ဘူးသူတို့ရဲ့မိသားစုပေါ့เนาะနောက်မှာနေတဲ့မိသားစုတွေကိုပါလိုက်ပြီးတော့ချိတ်ချောင်းတာတွေကြုံတွေ့ရင်ဆိုင်နေရတယ်နောက်တစ်ခုသူတို့တွေရဲ့ဘဝလုံခြုံရေးအမခါကသူတို့ဘယ်သူစီမှာမှမရှိဘူးပေါ့နော်ဆိုတဲ့ခါကျတော့သူတို့ရေဆိုင်ဖြတ်တားနေရတဲ့အခက်အခဲတွေကတနေ့ထက်တနေ့ပိုခက်ခဲလာတဲ့အနေအထားတွေကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်နီးပညာပိုက်ရလဲဖုန်းနံပါတ်ဆိုလဲဖုန်းနံပါတ်ပြီးလို့ရှိရင်လဲဒီဖုန်းတွေပါတယ်ပေါ့နော်စစ်ဆေးတာတွေချက်လောက်တာတွေကအရာကြက်တက်လာတဲ့အနေအထားတွေလည်းတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့လူခွေကိုကာကွယ်စောင့်ရှောက်တဲ့အမျိုးသမီးတွေပေါ့နော်သူတို့ရင်ဆိုင်ရတဲ့အခက်အခဲပေါ့ဆိုတော့ခုနော်ဆက်ဆက်ပြောသားသလိုဆိုလို့ရှိရင်ဒီချင်းတွေကပိုဆိုးလာတယ်ဆိုတော့မြန်မာနိုင်ငံမှာဒီလိုတက်ကြွလှုပ်ရှားတဲ့လူခွေကိုကာကွယ်စောင့်ရှောက်ဖို့ကြိုးစားတဲ့အမျိုးသမီးတွေရောဘယ်လောက်များများရှိနေပါလဲ
ကျမတို့ခမားချိန်ပေါ့နော်ကျမတို့ဒီ2021ရဲ့အာဏာစသိမ်းမှုမှာကျမတို့ဘာမှနားမလည်တဲ့အမျိုးသမီးဒူးတွေတောင်မှဒီစစ်အာဏာရှင်အောက်မှာမနေနိုင်တဲ့အတွက်ကြောင့်ထပ်ပြီးတော့သူတို့ပါဝင်နိုင်တဲ့အခန့်ကဏ္ဍတွေကိုကျွန်မတို့တွေ့ရတယ်ပေါ့နော်ကျွန်မတို့80ရာခိုင်နှုန်းပေါ့နော်ကိုကျွန်မတို့ခံမှထားပါတယ်အဲ့ဒီမှာဆိုရင်ကျွန်မတို့
80ရာခိုင်နှုန်းဆိုတာကဘာရဲ့80ရာခိုင်နှုန်းမှာလဲ
အမျိုးသမီးရဲ့80ရာခိုင်နှုန်းပေါ့နော်အမျိုးသမီးလူဦးရေ80ရာခိုင်နှုန်းမှာကျွန်မတို့သူတို့အခန့်ကဏ္ဍတောင်းပေါင်းစုံနဲ့ပါဝင်နေပေါ့နော်တချို့ဆိုရင်လည်းဒီဆန္ဒပြတဲ့အထက်မှာပါဝင်တက်ကြွဆိုတာပါဝင်လှုပ်ရှားတယ်တချို့ဆိုရင်လည်းလူခွေရေးဆိုင်ရာကိစ္စရတွေကိုဒီအချက်လက်ကောက်ယူတာတွေရောပြီးလို့ရှိရင်လည်းကျမတို့ဒီအထူးသဖြင့်ဒီ Women Human Right Defender ဘယ်ပြောပြော Human Right Defender တွေကိုကူညီပံ့ပိုးတာပဲပြောပြောဒီ IDP တွေကိုကူညီပံ့ပိုးတာပဲပြောပြောဒီတချို့ဆိုရင်လည်း CDM ထဲပါဝင်ပြီးတော့ကူညီပံ့ပိုးတာပဲပြောပြောပါတော့ဆိုတော့ကျမတို့ဒေါက်ပေါ့ဆုံမှာအမျိုးသမီးတွေရဲ့ပါဝင်မှုအင်အားကကျမတို့80ရာခိုင်နှုန်းပေါ့နော်တွေ့ရတယ်ပေါ့နော်ခံမထတယ်ပေါ့နော်ဆိုတော့ကျမတို့ဒီများသောအဖြစ်ကြီးကြီးလိုက်လို့ရှိရင်ဒီအစုအာစုဖြစ်ပေါ့နော်ဒီတနေရာမှာကြီးလိုက်လို့ရှိရင်လည်းအမျိုးသမီး ဥဆောင်မှုကနေရာတိုင်းလိုလိုရှိတယ်ဒီဒီဒီဒီခြေရဲ့စေအာနာတိတ်မှုမှာကျမတို့အမျိုးသမီးတွေကဥဆောင်တဲ့နေရာမှာအမျိုးမျိုးပေါ့နော်တချို့ဆိုရင်လဲဒီသူကာနာနဲ့သူပါဝင်နေတဲ့အနေထားနိုင်ငံရေးဆိုလဲနိုင်ငံရေးဒီ advocacy ပေါ့နော် CEO လို့ဆောင်ရေးဆိုလဲ CEO လို့ဆောင်ရေးပြီးလို့ရှိတကယ်အောက်ခြေမှာကုညီပံ့ပိုးမှုတွေလုပ်တဲ့အခါမှာအမျိုးသမီးတွေရဲ့ဥဆောင်မှုအခန့်ကဏ္ဍမှာရှိနေတာကိုကျမတို့အများကြီးတွေ့ရပါတယ်ဟုတ်
တော့ဟိုစစောကပြောသွားတယ်လို့ပေါ့နော်အမျိုးသမီးလူခွေကောက်ွယ်ဆောက်ရှောက်တဲ့သူတွေပေါ်မှာဖိနှိပ်မှုတွေတင်းကျပ်မှုတွေပို့ပြီးတော့များလာတဲ့အခါပေါ်မှာသူတို့စိန်ခေါ်မှုတွေပိုများလာတယ်လို့ပြောပါတယ်ဆိုတော့ဒီလိုစိန်ခေါ်မှုများလာတဲ့အပေါ်မှာအမျိုးသမီးတွေရဲ့ပါဝင်မှုကျသွားတာမျိုးရောရှိပါလား
ကျမတို့သိရတလားပေါ့နော်ကျမအထူးသဖြင့်ကျမတို့ဖွဲ့ဖွဲ့စည်းကနေတစ်စစ်ဆိုရင်မကြလာပဲနဲ့များလာတယ်ပေါ့နော်များလာတယ်ဘာလို့ဆိုတော့ကျမတို့ကဒီ Women Human Rights Defender တွေကိုလည်းထောင်နေချီပန်ပိုးကူညီမှုတွေလုပ်တယ်ပြီးလို့ရှိရင်တချို့ CDM တွေကိုလည်းပန်ပိုးတယ်ပြီးလို့ရှိရင်ကျမတို့ဒီစစ်ပွဲဖြစ်တဲ့နေရာတိုင်းမှာကျမတို့အတက်နိုင်ဆုံးဒီလူသားချင်းစာနာထောက်ထားမှုတွေကူညီတဲ့အခါမှာကျမတို့ local community တွေကပေါ့နော်ဒီအထူးသဖြင့်အောက်ခြေမှာရှိနေတဲ့မြင်းပြေမှာရှိနေတဲ့သူတွေနဲ့ချိတ်ဆက်ဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်ကျမတို့အများအားကူညီပတ်ဖို့ရှင်တဲ့သူတွေလည်းရှိတယ်လို့ဒီဒေါ်လာရေးထဲမှာတောက်တနေရပါဝေမယ်ဆိုရင်ပါဝေသွားမယ်ဆိုတဲ့ခံယူချက်တွေအများကြီးကြားနေရတယ်ပေါ့နော်ပြီးလို့ရှိရင်တို့ရဲ့ခံယူချက်တွေကဆက်ရှိနေသေးတဲ့ဟာကိုလည်းကျမတို့တွေ့ရတယ်ပေါ့နော်ဟုတ်ကဲ့
အဲ့တော့ဒီလိုအချက်တဲစိန်ခေါ်မှုတွေပိုဆိုးလာတဲ့အချိန်မှာတော့မှပဲအမျိုးသမီးတွေကဒီလိုအခက်ခဲကြရပဲပို့ပြီးတော့ပါဝင်လာတယ်လို့ဟိုဆိုတဲ့အခါကျတော့ဘာကြောင့်ဒီလိုဖြစ်လာလဲလို့တော့ထင်လဲ
ဟုတ်ကဲ့ကျမတို့အစောနာကျမပြောသလိုမျိုးပေါ့နော်ကျမတို့အမျိုးသမီးတွေကအရင်တော့ဆိုရင်ဒီလိုမျိုးတော်လာရေးတို့နိုင်ငံရေးတို့ကအမျိုးသမီးတွေနဲ့မဆိုင်ဘူးဆိုတဲ့ဟာတွေကရိုက်တွေ့ခံရတယ်ပေါ့နော်ဒါပေမဲ့ဒီချိန်မှာကျမတို့ဒါတွေကိုတိလာပို့တိလာကြတယ်လို့ကျမတို့ကမြင်တယ်ပေါ့သူတစ်ဖြစ်တမန်မျိုးသမီးတွေတောင်မှပေါ့နော်အော်ကျမတို့ဒီချိန်မှာဒီတိုက်နေလို့မရတော့ဘူးပေါ့နော်တနိုင်ငံလုံးကလည်းအသက်ပေးတဲ့လူပေးပြီးတော့ဒုက္ခဆင်းရဲခံတဲ့လူခံပေါ့နော်ပြီးလို့ရှိရင်လည်းအမျိုးမျိုးသောအခန့်ကဏ္ဍမှာပါဝင်နေကြတဲ့အနေထားမှာသူတို့တွေရဲ့သူတို့ကိုလည်း motivation ပေါ့နော်သူတို့ရဲ့ motivation ကိုမြစ်တည်စေတယ်လို့လဲကျမယူဆတယ်လို့သူတို့ဖိနှိပ်မှုအောက်မှာပဲဖိနှိပ်မှုအောက်မှာကိုမှမနေချင်တော့တဲ့ခံစားချက်ပေါ့နော်ဒီစစ်တပ်ကိုအပြတ်ရှိဖို့ပေါ့နော်အပြတ်ဖြိုဖို့ဆိုတဲ့စိတ်ဓာတ်ခွန်အားတွေနဲ့motivation တွေနဲ့ဒီဒေါ်လာရေးထက်ကိုပါဝင်နေကြတယ်လို့တော့ကျမကတော့ယူဆတယ်ပေါ့နော
်ဒီလိုမျိုးအမျိုးသမီးတွေကိုနိုင်ငံတကာအနေနဲ့ထိထိရောက်ရောက်ဘယ်လိုပုံစံမျိုးနဲ့ကာကွယ်ရင်တော့ဒီလိုကာကွယ်နိုင်ပါတယ်ဆိုတာမျိုးအခုတက်နေတဲ့ဒီ CSW အစည်းအဝေးမှာကိုယ်တိုင်ဘယ်လိုအချက်အလက်တွေကိုတိုက်တွန်းပြီးတော့တောင်းဆိုခဲ့တာရှိပါလဲ
ကျမတို့အထူးသဖြင့်ဒီခရီးစဉ်ပေါ့နော်ဒီခရီးစဉ်မှာကျမတို့ဒီအမျိုးသမီးရေးကိစ္စရတစ်ခုပဲကျမတို့လာပြီးတော့တင်ပြဆွေးနွေးတာမဟုတ်မကဘူးပေါ့နော်ကျမတို့တစ်ဖက်မှာလည်း CSW နဲ့ပတ်သက်တဲ့အစီအစဉ်တွေကိုပါဝင်သလိုတစ်ဖက်မှာလည်းကျမတို့တွေ့ထိုက်တဲ့ဒီတာဝန်ရှိသူတွေပေါ့နော်ဒီနိုင်ငံတကာတာဝန်ရှိသူတွေကိုတွေ့ပြီးတော့ကျမတို့ရဲ့အမျိုးသမီးတွေကဒီချိန်မှာဟိုစစ်အာဏာရှိကိုပဲကျမတို့တိုက်တာမကဘူးနော်ကျမတို့အဖိုဝါဒကြီးစိုးမှုတွေကိုလည်းကျမတို့တိုက်တာဖြစ်တယ်လို့ကျမတို့ကဒီချိန်မှာနေရာတိုင်းမှာအခန့်ကဏ္ဍတိုင်းမှာဒီတော်လိုင်းရေးထဲမှာပါဝင်နေကြတယ်ပေါ့နော်ကျမတို့နိုင်ငံရေးပြဿနာတွေဖြေရှင်းတဲ့နေရာမှာအမျိုးသမီးတွေအရေးကြီးတယ်ဥဆောင်နိုင်တယ်ပါဝင်ရမယ်ဆိုတော့အခြေအနေတွေကိုလည်းကျမတို့အများကြီးပြောဆိုဖလှယ်ပေးတာတွေလည်းရှိတယ်ပေါ့နော်ပြီးလို့ရှိရင်လည်းအထူးသဖြင့်ကျမတို့မြန်မာနိုင်ငံရဲ့ပြဿနာဒီနိုင်ငံတကာရဲ့ပြဿနာဖြစ်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ကျမတို့ဒီစစ်အနာရှင်ကကျမတို့အဟိုးအရင်ကတည်းကရာဇဝမှုတွေကိုကျူးလွန်ခဲ့တဲ့အနာရှင်တွေပဲပေါ့နော်ကျမတို့လွန်ခဲ့တဲ့80နှစ်ကတည်းကဒီရာဇဝမှုကိုကျူးလွန်တဲ့အကြမ်းဖက်စစ်တပ်တွေဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့သူတို့တွေကဒီနိုင်ငံတကာရဲ့ဥပဒေကိုချိုးဖောက်တဲ့သူဖြစ်တဲ့အတွက်ကြောင့်နိုင်ငံတကာမှာတာဝန်ရှိတယ်ဒီတရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုအတွက်ကိုနိုင်ငံတကာရဲ့ရန်တရားနဲ့ကင်တွဲဖြစ်ရှင်းမှတာလေးရမယ်ဆိုတဲ့ဟာကိုလည်းကျမတို့ပြောဆိုဆွေးနွေး တိုက်တော့လေပြီးလို့ရှိရင်လည်းဘယ်အာနာရှိမှုဆိုကိုကျမတို့ကအမျိုးသမီးတွေကဆက်တော်လာနိုင်မယ်ပေါ့နော်ကျမတို့ဒီဘယ်အာနာရှိမှမရှိစေချင်တယ်လို့ဘယ်အဖို့ဝါရာကြီးစုံမှုအောက်မှာလည်းမရှိစေချင်တော့ဘူးပေါ့နော်ဆိုတော့ကျမတို့ရဲ့ဒီအမျိုးသမီးတော်လာရေးခန့်ခန့်တိုင်းမှာလည်းအများကြီးပြောဆိုကလေးပေးခဲ့ပါဘူး
အကင်ပြူထွေးအပတ်စဉ်တင်ပြတဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါောင်းမယ်ဒီတစ်ပတ်မှာတော့ကမ္ဘာသုံးငွေကြေးစနစ်အမေရိကန်ဒေါ်လာခိုင်မာအားကောင်းအောင်အစိုးရကဘယ်လိုဆောင်ရွက်ခဲ့ပါသလဲဘဏ်တွေအပေါ်ဘယ်လိုထိန်းချောင်းလဲဆိုတာနဲ့ဘဏ်စနစ်ကိုယုံယုံကြည်ကြည်နဲ့သုံးစွဲနိုင်အောင်ဘဏ်တွေအခက်အခဲကြုံလာတိုင်းအစိုးရကဘယ်လိုဝင်ရောက်ထိန်းချောင်းသလဲဆိုတာတွေနဲ့ပတ်သက်ပြီးကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကပါမောက္ခဒေါက်တာမင်းမင်းတော်ကိုကုအောင်အောင်ငါဆက်သွယ်မင်းမင်းတင်ပြထားပါရခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်ကနုပညာကုမ္ပဏီတွေအခြေစိုက်ရာဆီလီကွန်ဗယ်လီကဆီလီကွန်ဗယ်လီဘဏ်ပြိုတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ဗမာငွေရသူတွေဟာသူတို့အထောက်ငွေတွေကိုပြီးခဲ့တဲ့သတင်းပတ်ကလေးကပြန်လာထုတ်ယူနေကြပါတယ်။ဒါပေမဲ့လည်းငွေကြေးစနစ်အပေါ်အာမခံထားတဲ့ American ဆိုရကတော့ပြည်သူတွေမစိုးရိမ်ကြဖို့နဲ့သူတို့အနှံထားတဲ့ငွေတွေပြန်ရပါစေမယ်လို့တင်းလာနေကအခုလိုပြောပါတယ်
Americans can have confidence in it အသုံးပြုတာကြောင့်နင်းနာဆုံးရှုံးမှုမရှိစေရဘူးဆိုတာအမေရိကန်တွေယုံကြည်စိတ်ချထားနိုင်ပါတယ်။အနှံထားတဲ့ငွေတွေလိုအပ်တဲ့အချိန်မှာပြန်ထုတ်ယူဖို့ရှိနေမှာပါ။အသေးစားလုပ်ငန်းရှင်တွေအနေနဲ့လည်းဒီဘဏ်တွေမှာအနှံထားတဲ့ငွေတွေနဲ့သူတို့ဝန်ထမ်းတွေကိုလစာပေးနိုင်ပါလိမ့်မယ်။ဝန်ထမ်းတွေဟာလည်းသူတို့လစာရမယ်ဆိုတာကိုသိထားကြမယ်ဆိုရင်အားလုံးအသက်ဖြောင်းဖြောင်းရှူနိုင်ပါလိမ့်မယ်။
နယူးယောက်ခြေဆိုင် signature ban လဲပြိုလဲခဲ့တာပါ ban တွေပြိုလဲတယ်ဆိုတာကိုသိသိချင်းမှာပဲ ban နာကြီးဌာနနဲ့တာဝန်ရှိသူတွေကဒီ ban တွေကိုချက်ချင်းဝင်ရောက်ထိန်းချုပ်ခဲ့တယ်လို့လဲတမရကပြောပါတယ်အသေးစားလုပ်ငန်းရှင်တွေနဲ့တာမန် ban အောက်ဖွင့်သူတွေရဲ့အနှံထားငွေတွေပြန်ထုတ်ပေးနိုင်ဖို့အစိုးရကအာမခံထားပေမဲ့လဲ stock share လို့ငွေကြေးပမာဏတော်တော်များများရင်းနှီးမြှုပ်နှံထားသူတွေကတော့သူတို့ငွေတွေပြန်ရမှာမဟုတ်ပါဘူးရင်းနှီးမြုပ်နှံတဲ့ငွေဖြစ်တာကြောင့်အမျက်ရနိုင်တယ်လို့အရှုံးလဲရင်ဆိုင်ရနိုင်တာကိုလက်ခံပြီးရင်းနှီးမြုပ်နှံတာကြောင့်လို့ဆိုရတယ်။ဗန်တွေအခုလိုဘာကြောင့်ပြိုလဲတယ်လဲဆိုတာကိုစီးပွားရေးပညာရှင်တူကအခုလိုပြည့်ပြည့်စုံစုံရှင်းပြပါရစေ။ဘာလို့
ဖြစ်လဲဆိုတော့သူက state chartered bank လဲဖြစ်တယ်ဒီ Silicon Valley မှာလဲလေရှိတဲ့အတွက်ကြောင့်မလို့ဒီ startup company တွေနဲ့ဒီ venture capital ဟိုအပေါ် company တွေကနေပြီးငွေကိုသူတို့ကဒီအားကိုးပြီးနေရတဲ့ bank ပေါ့နော်ဆိုတော့လုံခဲ့တဲ့ကစပြီးတော့ဒီ startup company တွေကဒီ silicon valley bank မှာဒီပတ်စံသိပ်ပြီးတော့မထက်စီးနိုင်ကြတော့ပေါ့နော်အငွေတွေကနည်းလာပြီးတော့ထုတ်ငွေတွေကများလာတယ်ဆိုတော့ထုတ်ငွေတွေများလာတော့ဒီ bank ဒီ silicon valley bank မှာသူတို့မှာရှိတဲ့ဒီ US government ရဲ့ bond တွေကိုထားဟိုစပြီးတော့ရောင်းရတာပေါ့ဆိုတော့ bond price နဲ့ဒီ interest rate က they are inversely related ဆိုတော့ဒီ the federal reserve ကsince the last year တည်းရပဲ they have been raising the interest rate for 8 times to fight the inflation ပေါ့လေ very high inflation that we have in this country ဆိုတော့ဒီ interest rate ကခဏခဏအရန်ကိုတက်လာပြီးတော့ဟိုကတက်လာခဲ့တော့ဒီ bond price တွေကအရန်ကိုကျသွားတယ်ဒါပေမဲ့လို့ဒီ silicon valley bank ကပတ်စံဒီဒီလိုတွေကအရန်ထုတ်ရတဲ့ကြောင့်မလို့ထုတ်ငွေအတွက်တွေပတ်စံလိုအပ်တဲ့ကြောင့်မလို့သူတို့ကစပြီးရောင်းသွားပေါ့ရောင်းသွားတော့ဒီအချုံးခံပြီးတော့ရောင်းသွားအောင်ဆိုတော့ဒီမှာပထမဆုံးတော့နည်းနည်းစပြီးရှုံးနေရှုံးနေနောက်ပိုင်းကျအရန်ကိုချုံလာတဲ့အတွက်ကြောင့်မလို့ဒီအချိန်တော်တော်များများလေးကျသွားတော့ဒီပိုင်ဆိုင်မှုတွေအရန်ထိုးပြီးတော့ကျသွားတာပေါ့ဆိုတော့ပိုင်ဆိုင်မှုတွေကကျဟိုပါကျသွားတယ်ဒါမလို့သူတို့မှာတာဝန်ဘောဘောတာဝန်ခံထားရတဲ့ပတ်စံတွေကအများကြီးရှိသေးတော့ဒီအဲ့ဒီပတ်စံတွေကိုပြန်ပြီးတော့မပေးနိုင်တော့တဲ့အခြေအနေမျိုးဖြစ်သွားတာပေါ့
ပြီးခဲ့တဲ့သတင်းပတ်တောက်ကြနေမှာပဲ Silicon Valley Bank ရဲ့ထိတ်တန်းတာဝန်ရှိသူတွေကိုအလုတ်ကရက်ဆဲခဲ့ပြီး Bank တွေရဲ့ Armagan Corporation FDIC တာဝန်ရှိသူတွေကဘန်ကိုဝင်ရောက်ထိန်းချုပ်ပါတယ် signature ဘန်ကိုတော့ပြီးခဲ့တဲ့သတင်းပတ်ကုန်မှာအလားတူဆောင်ရွက်ခဲ့တာပါဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုအရေးယူမှလည်းဖြစ်ပါတယ်ဘန်ပြိုလဲပြီးနောက်ဘန်မှာအနှံထားသူတွေရဲ့ငွေကြေးကိုအစိုးရကပြန်ပေးတယ်ဆိုတာမှအခွန်တန်းပြည်သူတွေရဲ့ ငွေကိုသုံးဆွဲမှာမဟုတ်ကြောင်းတာဝန်ရှိသူတွေကပြောထားပါတယ်။ဘဏ်ပြိုလဲပြီးတဲ့နောက်အနှံသူတွေမဆုံးရှုံးအောင်အစိုးရကစီမံထားပုံနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါတယ်
ဒီ1930နဲ့33ခုကြားထဲမှာဘာဖြစ်လဲဆိုတော့ဒီ Great Depression ဆိုတာပေါ့နော်ဒီ Great Depression ဆိုတဲ့ဒီစီးပွားရေးအရန်ကိုကြာဆုံးမှုကြီးဖြစ်ခဲ့တယ်အဲ့ဒီကြာဆုံးမှုဖြစ်ခဲ့တဲ့အချိန်အတော်အတွင်းမှာဘန်ပေါင်းဒီ9000နီးပါးပဲပေါ့နော်9000နီးပါးပဲဒီပျက်စီးသွားတာပေါ့ဆိုတော့ဘဏ်ကြီးပျက်စီးသွားတယ်ဆိုတော့ဒီ deposit လုပ်ထားတဲ့ဒီဘဏ်မှာပတ်စံအပ်ထားတဲ့လူတွေအားလုံးကသူတို့ရဲ့ပတ်စံတွေအားလုံးကြတော့ဆုံးရှုံးသွားတာပေါ့နော်ဆိုတော့အဲ့ဒီအချိန်မှာဒီအဲ့လိုမျိုးချက်ပြီးတော့မဆုံးရှုံးအောင်ဆိုပြီးတော့ဒီ1933ခုနှစ်မှာဒီ Banking Act of 1933ဆိုတာကိုလုပ်ခဲ့တယ်။အဲ့ဒါကဘာသဘောလဲဆိုတော့ဒီ Federal Deposit Insurance Corporation ဆိုတဲ့ဒီ FDIC ဆိုတာကိုဖန်တီးခဲ့တာပေါ့။နော်ဒါကြောင့်ဟုတ်လို့ဒီ1934ခုနှစ်ကစားပြီးတော့ Bank နေရာသူတို့မှဒီအချင်းအနှံ့ရရှိထားတဲ့အငွေများအတွဲအာမခံ insurance ကိုဝယ်ယူရပါတယ်ဆိုတော့အခုလောလောဆယ်စုံခဲ့လို့ရှိရင်ဒီဘယ်လောက်ထိဝယ်ယူရလဲလဲဆိုတော့ဒီ one account per one individual အတွက်ဒီ FDIC ကဒီဒေါ်လာ2000ကျော်ထိ insure လုပ်ထားပါတယ
်ဘဏ်တွေက FDIC ကိုအာမခံကြေးပေးတဲ့ငွေတွေကနေပြန်ပေးမှလို့ဆိုရတယ်American ပြည်ထောင်စုက16ခုမြောက်အကြီးဆုံးဘဏ်ဖြစ်တဲ့ Silicon Valley Bank ဟာ2019ခုနှစ်ကုန်ပိုင်းတုန်းကဒေါ်လာ81ဘီလီယံပမာဏရှိခဲ့ရာကနေ2022မတ်လကုန်မှာ30ပမာဏဘီလီယံ220ပမာဏအထိရှိလာတာပါဒါပေမဲ့48နာရီအတွင်းပြိုလဲခဲ့ရာကနေတခြားဘဏ်တွေကိုရိုက်ခတ်မှုမရှိအောင်အစိုးရတာဝန်ရှိသူတွေကစီမံထားတယ်လို့ဆိုပါတယ်ဘဏ်တွေရဲ့ရှေ့လာလာနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ပြောဆိုပါတယ်
Well, ဘာတွေဆက်ပြီးတော့ဖြစ်လာနိုင်လဲဆိုတော့ဒီ regional banks တွေကတော့ဒီ regional bank တွေဆိုတာဒီ state chartered bank ပေါ့နော် state chartered bank ဆိုတာဒီကိုယ့်ရဲ့ state လေးမှာပဲဒီ asset လေးနည်းနည်းလေးတွေနဲ့ဒီပိုင်ဆိုင်မှုနည်းနည်းလေးတွေနဲ့ operate လုပ်နေတဲ့ bank လေးတွေကတော့သူတို့ရဲ့ဒီ interest rate ဒီ exposure ကတော့တော်တော်လေးကိုစိုးနေမှာပေါ့နော်ဒါကြောင့်မလို့ပဲမနေ့ကလည်းဒီ banks the bank stocks they just you know they have been hammered bigger banks their assets they are quite solid ပဲတကယ်လို့များတာဒီ federal reserve က interest rate ကိုချက်ပြီးတော့နည်းနည်းချက်တိုးပြီးတော့the unemployment rate that try to you know if they can continue to keep the unemployment rates quite stable then the banking system as a whole in America may not be negatively impacted ဒါပေမဲ့လို့တခုပဲရှိတာကကျမတို့အားလုံးလည်းသိတဲ့အတိုင်းပဲ America မှာ interest rate ကတော့ဒီ Federal Reserve ကထပ်ပြီးတော့နည်းနည်းပပတော့ထပ်ပြီးတိုးမှာကိုဆိုတော့ထပ်တိုးခဲ့လို့သာဒီ unemployment rate ပေါ့ဒီအလုပ်တွေလူတွေတော်တော်များများအလုပ်တွေပြုတ်ကြမယ်စပြီးတော့ပြုတ်ကြမယ်ဆိုခဲ့လို့ရှိရင်တော့the banking system is very possible that they will be negatively impacted yeah
2008ခုနှစ်တုန်းကလို့စီးပွားပြက်ကက်မဆက်ရအောင်သမ္မတဘရက်ဥပမာနဲ့ဒုသမ္မတဂျိုးဘိုင်ဒန်လက်ထက်တုန်းကဘဏ်တွေအပေါ်ပိုးပြီးတော့တင်းကျပ်တဲ့စီးမင်းတွေချမှတ်ခဲ့ပါတယ်ဒါပေမဲ့လည်းဒေါ်နယ်ထရမ့်လက်ထက်မှာဒီစီးမင်းတွေကိုပြန်ဖြေလျှော့ပေးခဲ့တာပါအခုအခါမှာအမေရိကန်လုပ်ငန်းခွင်တွေမထိခိုက်အောင်ဘဏ်တွေအပေါ်တင်းကျပ်တဲ့စီးမင်းတွေပြန်ချမှတ်ဖို့ကွန်ဂရက်စ်ကိုတိုက်တွန်းမဲ့အကြောင်းသမ္မတဘိုင်ဒန်ကလည်းပြောထားပါတယ်ခင်ဗျာ
ကိုအောင်အောင်အပတ်စဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့တင်ပြဖို့ရှိတဲ့အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့လွန်ခဲ့တဲ့၁၂နှစ်ကဂျပန်နိုင်ငံဖူကူရှိမာနျူကလ িয়ার ဓာတ်ပိစက်ယုံဓာတ်ပေါင်းပိုပြက်ပြီးပတ်ဝန်းကျင်တစ်ခုလုံးနျူကလ িয়ার အစိတ်သိမ်းခဲ့ရပါတယ်စက်ယုံတဲကအကြီးပျော်နေတဲ့နျူကလ িয়ার လောင်စာတွေဖယ်ရှားဖို့တောင်အခုထိစမလုပ်ရသေးပေမဲ့အခုဒီဓာတ်ပေါင်းပိုရေဒီယိုတတိကြွအစိတ်သိမ်းရေဆိုးတွေကိုတန့်စင်ပြီးပင်လယ်တွေကိုဆွန့်ပစ်ဖို့လုပ်နေပါတယ်အန္တရာယ်ကြီးမားလာတဲ့ဒီအစီအစဉ်ရဲ့နောက်ဆုံးအခြေအနေတွေကို AP သတင်းတပုတ်ပေါ်အခြေခံပြီးဒီတစ်ပတ်သိပ္ပံနဲ့နည်းပညာအစီအစဉ်မှာဒေါက်ခင်မျိုးသက်ကပြောပြထားပါတယ်ခင်ဗျာ
မြန်မာနဲ့ဆူနာမီရေလိုင်းတွေကြောင့်ဖူကူရှိမာဒိုင်းချီနျူကလ িয়ার ဓာတ်ပိစက်ရုံပျက်စီးခဲ့တာ၁၂နှစ်ရှိပါပြီရေဒီယိုတက်တိကျဓာတ်ပစ္စည်းတွေနဲ့အစိတ်သင့်နေတဲ့စက်ရုံထွက်ရေဆိုးတွေကိုတန့်စင်ပြီးပင်လယ်ထဲကိုပြန်ပြီးဆွန့်ပစ်ဖို့ဂျပန်အာဏာပိုင်တွေကလုပ်နေတာ ရေစိုးဆွန့်ပြရမယ်အလို့ဟာအမတန်ထိတ်လန့်စရာကောင်းတယ်ဒါပေမဲ့ပိတ်သိမ်းတဲ့အလို့တော့စိန်ခေါ်မှုမရှိပေမဲ့အချိန်ယူပြီးလုပ်ရမယ်ခက်ခဲတဲ့အလို့လည်းဖြစ်ပါတယ်ဆွန့်ပြမဲ့ရေအတွက်စိတ်မပူရအောင်တည်တည်ချာချာလုပ်နေတယ်လို့တိုကျိုလျှက်စစ်ဆွမ်းအင်ကုမ္ပဏီတက်ကိုပြောခွင့်ရတိုမိုဟီကိုမာယိုဇူမီကပြောပါတယ
်ဆာကနာနိုစီကူစကန်ですがこれはその
ဒီရေတွေကိုအန္တရာယ်မရှိလို့ကျွန်တော်တို့စွန့်ပစ်တယ်ဆိုတာလူတွေထင်ထင်ရှားရှားမြင်အောင်ငါးတွေမွေးပြီးစမ်းသပ်ပြတာပါတန့်စင်ထားတဲ့ဒီရေတွေကသရဝါဒီကိုတကယ်တမ်းဘာမှအန္တရာယ်မပေးဘူးဆိုတာသိရအောင်လုပ်ပြတာပ
ါဒီတပ်ပန်းမှုကထွက်တဲ့ရေတွေအန္တရာယ်ကင်းမကင်းစမ်းစစ်တာရေနမူနာယူတာတွေကိုလုပ်ဖို့အတွက်ရေလောင်ကန်ကြီး30ရှိပါတယ်တန့်စင်ပြီးရေစိုးတွေကိုစွန့်မပစ်ခင်နောက်ဆုံးအဆင့်စစ်ဆေးရမှာဖြစ်ပြီးလူအပ်တဲ့တန့်စင်မှုတွေလုပ်ပြီးရင်တော့အစိတ်အပျက်စီးပါဝင်မှုအားပြော်အောင်ကွန်ကရစ်ကန်ထဲမှာလုပ်ပြီးမှဖြစ်ပါတယ်။ဒီကန်ဟာနွေဦးပေါက်လုံးမှာအဆင်သင့်ဖြစ်မယ်လို့စေုံတာဝန်ခံကပြောပါတယ်။2021 March 17ရက်ကပြင်းအားကိုးရှိတဲ့ငရင်နဲ့အတူဆူနာမီရေလှမ်းကြီးတွေကစေုံရဲ့လျှက်စစ်ဖြန့်မြင့်မှုနဲ့အေးဘေးစနစ်တွေကိုဖျက်ဆီးလိုက်တာကြောင့်ဓာတ်ပေါင်းပုံအမှတ် 1, 2, နဲ့3တို့ပျော်ကျပျက်စီးပြီးရေဒီယိုတက်တိကျဓာတ်တွေပြန့်သွားတဲ့အန္တရာယ်ကြောင့်ရတာကြောင့်ဒီအတွက်ဦးစားပေးလှုပ်ဆောင်နေတယ်လို့တက်ကိုရေစိုးတန့်စင်ရဲ့တာဝန်ခံဂျူနီချီမတ်ချူမိုတိုကပြောပါတယ
်။ရှိကျင်းနာကတဲ့ဟိုင်ရိုယာရီတိုဂေရူဆိုရီကာရာဟိုဆာဆဲနွေကို
ကျွန်တော်တို့ဒီဆက်ယုံကိုဖျက်သိမ်းတဲ့အခါမှာဦးစားပေးလုပ်နေတာကဒီဖူကူရှိမာဒိုင်ချီဆက်ယုံနေရာဆက်ယုံပြင်ပကိုပါနျူကလ িয়ার ဓာတ်ရောင်ခြည်တွေပြန့်သွားမဲ့အန္တရာယ်မရှိအောင်ပဲဖြစ်ပါတယ်။ဒီလိုအန္တရာယ်မရှိစေဖို့ရေဒီယိုတက်တိကြွဓာတ်ပါဝင်မှုမြင်မာတဲ့လောင်စာအကျွင်းတွေနဲ့သုံးမီးသားလောင်စာတွေကိုဆက်ပြီးသိမ်းထားမှာဖြစ်ပါတယ်။ဒါကြောင့် ALPS ဆက်နဲ့တပ်ဆင်ထားတဲ့ရေတွေကိုသမုတ်တရားတဲကိုစွန့်ပစ်ဖို့ကိုစလုပ်ဖို့လိုတယ်လို့ဆုံးဖြတ်ကြပါတယ
်။နျူကလ িয়ার ဓာတ်ပေါင်းပုံလောင်စာချောင်းတွေအင်းအောင်လှုပ်ပြရတဲ့ရေတွေဟာဓာတ်ပေါင်းပုံအောက်ခြေအထိုင်တွေကိုစိတ်ဝင်ပြီးမိုးရေတွေမြောက်ရေတွေနဲ့ရောသွားတာဖြစ်ပါတယ်။ဒီလိုအစိတ်တင်သွားတဲ့ရေတနေ့ကိုတန်ချိန်130လောက်စုယူပြန်တန့်စင်ပြီးနောက်မှာလောင်ကန်တွေထဲတင်ထားရတယ်ဖြစ်ပါတယ်။အခု72နှစ်ကြာလာတဲ့နောက်မှာလောင်ကန်ကတထောင်လောက်ဖြစ်လာပြီးစက်ရုံအပြည့်နီးပါးလောက်နေရာယူနေပါတယ်။ဒီထဲက80ရာခိုင်နှုန်းလောက်က ALPS ရေစိုးတန့်စင်ဆက်နဲ့စစ်ထုတ်တန့်စင်ထားတာဖြစ်ပေမဲ့ CCM နဲ့တခြားရေဒီယိုနျူကလ িয়ার ဓာတ်တွေတတ်မှတ်ပမာဏထက်ပိုပြီးပါနေစဲလည်းဖြစ်ပါတယ်။တိုကျိုတက်ကတူဒဲအောင်ကြီးဆိုင်ရာကျွမ်းကျင်သူကတ်ဆူမီရှိုဇူဂါဝါကတော့ထရီတီယမ်နဲ့တခြားရေဒီယိုတက်တိကျဓာတ်တွေပါဝင်တဲ့ရေကိုတောက်မိတာထက်အစားအစာတွေထဲရောက်သွားရင်အန္တရာယ်တိတ်ကြီးတဲ့အတွက်နောက်ထပ်စမ်းသပ်မှုတွေလုပ်ဖို့လိုတယ်လို့ပြောပါတယ်။
流そうとしている濃度が逐一どれぐらいであるの
か。これを漏ってる庭ま、ちなせいぶぞんがろ、ディ寸滅来て家里でま、トリディアンパワーの何落ちてんねやそらを、てててじゃじゃ便秘も失ないのまごばべ。だけど、ترو パワーの帯にゃれ家をもとてさ寸滅みれそういん、てもてやでま、漂運とわろ腸やめ調査が、まかん満ないように急ままဖြစ်び、だごちなろ知や勘のやないのまもほばう。だじゃあくろ、ディ家里を寸滅けんま。တီကြအဖွဲတစ်ခုကနေအချိန်မရွေးသွားစစ်ဆေးနိုင်ခွင့်ရှိအောင်လုပ်ဖို့လိုတယ်လို့ထင်ပါတယ
်။တက်ကိုကတော့ရေဒီယိုတက်တိကျဒဲအောင်ကြီးပေါဝင်နှုံးစိတ်ချရတဲ့အဆင့်ထိ short ချနိုင်ကြောင်းနဲ့တတ်မှတ်ပမာဏရောက်တဲ့အထိသူတို့နှံ့စင်ပြင့်မယ်လို့အားမခံပါနဲ့။ရေထဲကနေထရီတီယမ်ကိုဖယ်ရှားမပြစ်နိုင်ပေမဲ့ဒါဟာဘယ်နျူကလ িয়ার ဓာတ်ပေါင်းပုံမှမဆိုအနည်းချင်းထွက်လာတတ်တာဖြစ်ပြီးသူ့ပမာဏကနည်းပါတဲ့အတွက်လူကိုအန္တရာယ်မပေးဘူးလို့လည်းပြောပါတယ်။သူ့ကိုလည်းတခြားရေဒီယိုတက်တိကျအိုက်ဆိုတုပ်တွေနဲ့အတူအာနိသင်ရောပေါ်အောင်လုပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်တန့်စင်ထားတဲ့ရေစိုးကိုတဖြည်းဖြည်းဆန့်ပြစ်မှဖြစ်တယ်လို့ထရီတီယမ်ပါဝင်နှုံးကလည်းဓာတ်ပေါင်းပုံမတော်တဆဖြစ်ရမတိုင်ခင်ကတွေ့ရတဲ့ပမာဏထက်ပိုမှမဟုတ်ဘူးလို့လည်းတက်ကိုကပြောပါတယ်။ဖူကူရှိမာဒိုင်ချီဆယ်ယုံဟာ2017မတော်တဆဖြစ်ရဖြစ်ပွားခြင်းကစပြီးဒီရေစိုးပြဿနာကိုဖြေရှင်းဖို့ကြိုးစားခဲ့ရတာဖြစ်ပါတယ်။ဆယ်ယုံကိုဖျက်သိမ်းရမှာအရေးပြောနေတဲ့နျူကလ িয়ার လောင်စာကျွန်းတွေနဲ့တခြားအစိတ်အပျက်အမှိုက်တွေကိုလောင်ကန်တွေနဲ့တင်ဖို့ဂျပန်အစိုးရကရောတက်ကိုကပါစီစဉ်ပေးမဲ့အခုဒီလောင်ကန်တွေရဲ့96ရာခိုင်နှုန်းလောက်ဟာပြည့်နေပြီဖြစ်ပါတယ်။ဒါကြောင့်နောက်ထပ်ငရင်ကြီးဖြစ်စေဆူနာမီရေလိုင်းတွေဖြစ်စေထပ်ဖြစ်လာရင်ရိုးစိမ့်မှုအန္တရာယ်ထပ်ပြီးမကြုံရအောင်ဒီရေတွေကိုစွန့်ပြရမယ်လို့ပြောတာဖြစ်ပါတယ်။အစိတ်ပါဝင်နှုန်း ရောဘောအောင်တန့်စင်ထားတဲ့ဒီရေတွေလောင်ထားတဲ့ကန်တွေရှိရာဆက်ယုံကနေမိုင်းဝဲကျော်လောက်กว่าတဲ့ကန်လွန်ရေပြင်တဲကိုရောက်အောင်ရေအောက်ဥမြင်လှိုင်းကနေတဆင့်ဆွန့်ပစ်ဖို့စီစဉ်နေတာဖြစ်ပါတယ်ဒီလိုဆွန့်ပစ်လိုက်တဲ့ရေအတွက်စိုးရိမ်တယ်လို့လဲကတ်ချူမီကပြောပါတယ်တန့်စင်ပြီးရေစိုးတွေပြင်နေတဲ့ဆွန့်ပစ်ရမယ်ရက်အတိအကျကိုတော့မဆုံးဖြတ်ရသေးပါဘူးဒီတန့်စင်ရေစိုးတွေကိုပြင်နေတဲ့ဆွန့်ပစ်ဖို့အတွက်တက်ကိုကအပြည်ပြည်ဆိုင်ရာအနုမြေစွန့်ရင်အေဂျင်စီ IAEA ရဲ့ခွင့်ပြုချက်ရဖို့လိုပါတယ်။ဒေသခံတင်္ဂါတွေကတော့သူတို့လုပ်ငန်းတွေဆက်ပြီးထိခိုက်မှဆိုးကြပါတယ်။အင်းကြီးချင်းနိုင်ငံတွေဖြစ်တဲ့တရုတ်နဲ့တောင်ကိုရီးယားအပြင်ပစိဖိတ်ကျွန်းနိုင်ငံတွေကလည်းအစိတ်အသင့်အန္တရာယ်အတွက်စိုးရိမ်နေတာပါ။ဂျပန်အစိုးရဆက်မှုစီးပွားကူးတန်းရောင်းဝယ်ရေးဌာနကနျူကလ িয়ার မတော်တဆမှုတုံ့ပြန်ရေးဆိုင်ရာတာဝန်ခံတဦးဖြစ်တဲ့ယူကီတန်နာဘေးကတော့
အန်ဒီရဲ့ကင်းပါမလားဆိုတာမရေမရာဖြစ်နေမယ်ဆိုရင်ဒီစိုးရိမ်မှုကနေအန်ဒီရဲ့ထပ်ပြီးတော့ဖြစ်လာနိုင်တယ်ဆိုတာကိုကျမတို့နားလည်ပါတယ်။ဒါကြောင့်ဒီလိုဖြစ်မလာအောင်ရှောင်တဲ့အနေနဲ့အန်ဒီရဲ့ကင်းရေးအတွက်အများနားလည်လွယ်တဲ့ပုံစံနဲ့ဆက်သွယ်ဆောင်ရွက်ဖို့အရေးကြီးမယ်လို့ထင်ပါတယ
်။ဆက်ယုံဖြစ်သိမ်းဖို့အတွက်နှစ်340လောက်ဆက်လုပ်ရမယ်ကာလအတွင်းလူသားတွေနဲ့ရင်းနှီးတဲ့ဘဝတွေအတွက်အန်ဒီရဲ့နင်းနိုင်တဲ့နေအောင်လဲစူးစမ်းနေတာပါ။ကျန်းကျန်သူတို့ကတော့ဒီစိတ်ယုံကအငြင်းကြီးရဲ့အေးပြောနေတဲ့လောင်စာချောင်းတွေအလုံးကို2057မှာဖယ်ရှားဖို့ဆိုတာကတော့မဖြစ်နိုင်ဘူးလို့တက်ဆနေတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါမယ်
ဒါကတော့ဒေါက်ခင်မျိုးသက်အပတ်စဉ်တင်ပြတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOS အနေနဲ့မနေ့ဖက်အတန်းလွင်အစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။ကျွန်တော်တို့ VOE ကိုစာရေးသားဆက်သွယ်လို့ရဆိုလို့ရှိရင်တော့အီးမေးလ်ကနေတိုက်ရိုက်ဆက်သွယ်ရေးသားနိုင်ပါတယ်။ရေးသားရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ကျွန်တော်တို့နေ့စဉ်ထုတ်လွှင့်တဲ့သတင်းတွေကိုလည်း VOA ရဲ့ website စာမျက်နှာမှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာပါကြည့်ရှုနိုင်ပါတယ်အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
ယူကရိန်းနိုင်ငံကို MiG ဂျက်တိုက်လေယာဉ်တွေပေးပို့မဲ့အစီအစဉ်ကိုတောက်ကြနေမှာဆလိုဗေးကီးယားအစိုးရကအတည်ပြုလိုက်ပါတယ်။ရုရှားရဲ့ကျူးကျော်မှုကိုတွန်းလှန်နေရတဲ့ယူကရိန်းနိုင်ငံကိုလေယာဉ်တွေပေးပို့ကူညီဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီရဲ့အချိန်ချင်းပန်ကြားချက်ကိုပိုလန်ဘက်ကလက်ရောပေးခဲ့ပြီးတဲ့နောက်မှာအခုဒုတိယမြောက်နေတိုးအဖွဲ့ဝင်နိုင်ငံဖြစ်တဲ့ဆလိုဗေးကီးယားကပေးရလိုက်တာလည်းဖြစ်ပါတယ်။ဆလိုဗေးကီးယားဝန်ကြီးချုပ်ကတော့ဒီအတုံးမပြုတော့တဲ့ MiG 29တိုက်လေယာဉ်73စင်းကိုယူကရိန်းနိုင်ငံကိုပေးมาဖြစ်ပြီးဒါဟာတမိုင်းမှာအမှန်တကရက်တည်မှုပိုပြတာတာဖြစ်တယ်လို့ပြောပါတယ်။ယူကရိန်းခလေးတွေကိုအထမပြောင်းရွှေ့ခေါ်ဆောင်မှုမှာပါဝင်ပတ်သက်တဲ့ဆိုပြီးရုရှားသမ္မတဗလာဒီမီယာပူတင်ကိုစစ်ရာဇဝတ်မှုတွေကျူးလွန်မှုနဲ့နိုင်ငံတကာရာဇဝတ်တရားရုံး ICC ကနေဖန်ဝရန်ထုတ်လိုက်ပါတယ်။ပူတင်ဟာရုရှားထိန်းချုပ်ထားတဲ့ယူကရိန်းဒေသကကလေးတွေကိုဥပဒေမဲ့နှင်ထုတ်ပြီးရုရှားနိုင်ငံကိုလွှဲပြောင်းပို့ဆောင်မှုမှာတာဝန်ရှိတယ်လို့တရားရုံးကနေဆွဆဲပါတယ်။အလားတူဆွဆဲချက်တင်တဲ့ရုရှားရဲ့ကလေးတင်ငယ်ဆိုင်ရာအခွင့်ရေးဆိုင်ရာအရာရှိကိုလည်းတောက်ကြနေကဖန်ဝရန်ထုတ်ခဲ့ပါတယ်။မြောက်အတ္တလန္တိတ်ဆစ်စာချုပ်အဖွဲ့ NATO မှာအဖွဲ့ဝင်ဖြစ်ရွတ်အတွက်ဖင်လန်နိုင်ငံရဲ့ရှောက်ထားချက်ကိုတူရကီအစိုးရကအတည်ပြုမယ်လို့တူရကီသမ္မတရစ်ဆက်အာအာဒိုဝမ်ကတောက်ကြနေမှာအတည်ပြုပြောဆိုပါတယ်ဖင်လန်နိုင်ငံနဲ့ဆွီဒင်နဲ့အရင်နေတိုးအဖွဲ့ဝင်ဖြစ်ရေးဟာပိုးပြီးတော့လမ်းပွင့်သွားတာဖြစ်ပါတယ်ရုရှားဟာအာဖရိကဆာဟာအောက်ပိုင်းနိုင်ငံတွေမှာအဓိကလက်နက်ပေးနေပေမဲ့အခုခါအနောက်နိုင်ငံတွေရဲ့ပိတ်ဆို့မှုကြောင့်ရုရှားဟာလက်နက်တွေရဖို့ပိုခက်ခဲလာပြီးဒီဒေသမှာတော့တရုတ်ထုတ်လက်နက်တွေရောင်းဝါပုံမြင့်လာနေပါတယ
်တရင်အချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ဖက်အတန်းနဲ့စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်အတန်းဖက်နဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Etayer တို့ဖြစ်ပါတယ် VOA ရဲ့စနေနေ့မနေ့ဖက်အတန်းနဲ့အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်သောတာရှင်မြန်မာပြည်သူများလည်းဘေးရန်တွေဝေးကွာကြပါစေကျွန်တော်ကဇော်မိုးကျော်ပါခင်
This program has come to you from the Voice of America, Washington.